Welcome to the Voice of America in Burmese.
Mingala mne khema tora shin ya shin. Washington DC မြို့တော် American ပြည်ထောင်စုကနေ VOA မြန်မာပိုင်းစီစဉ်ရဲ့2021ခုနှစ်ဇွန်လ16ရက်မနေ့ကင်းဆောင်ရိုက်ကနေ9နာရီအစီအစဉ်ကိုလိုင်းတူမီတာ2540 50ကျွတ်ကနေစပြီးထုတ်လွှင့်ပေးနေပါပြီရှင်။ကြားချင်ရမင်္ဂလာမနေ့ခင်ပါရှင်ကျွန်မသိန်းတီထိုက်ပါဒီကနေ့အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းစီစဉ်မှာတော့မြန်မာဆင်ရနာဒိမှုအရေးဆိုင်ရာထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့ကချင်ပြည်နယ်တဲကအင်ကာနီတိုက်ပွဲတွေအကြောင်းနောက်ဆုံးရသတင်းတင်တဲ့အတူ
ဒီမှာဆင်အနာရှင်အစိုးရရဲ့ကိုယ်စားလှယ်ကိုအင်္ဂလိုမီလာကံကိုတယောက်ဆင်မတူရေးကိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့အောင်မြင်မှုရခဲ့ပါတယ်။အဲဒါတော့လည်း MUG အစိုးရကိုကျွန်တော်တို့ဒီအသိအကျမှုကိုတော့ဒီအင်္ဂလိုကံ
ကြီးကြီးဆိုင်ရာအလုံသမားသမဂ္ဂအဖွဲ့ချုပ် ITUC ရဲ့ကိုယ်စားလှယ်ဒေါက်ခန်စာအောင်ပါရှင်။အင်္ဂလိုမီလာကံမှာမြန်မာကိုစားပြုပြီးတော့ဘယ်သူတွေတက်ရောက်ခွင့်ရမလဲဆိုတဲ့အကြောင်းမကြခင်မှာအပြည့်စုံနားဆင်ချက်ရပါမယ်။ဒီနောက်မှာတော့2022ခုနှစ်မှာကဘာတလအလုံးလမယ်တွေတိုးလာမယ်ဆိုတဲ့အကြောင်းကုလသမဂ္ဂအထွေထွေညီလာခံကဘာပတိအပါအဝင်တက်ဆိုင်သူတွေဆွေးနွေးခဲ့ကြတဲ့မြမအချက်အချင်းနဲ့ရိုဟင်ဂျာအရေးကိစ္စဆက်သွယ်ညီညာခံကိုလည်းနားဆင်ထားရပါမယ်ရှင်။အပတ်စဉ်ကဏ္ဍတွေထဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အင်ဂါနိညာချဆွေးနွေးခံအစီအစဉ်တို့ကိုပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါလိမ့်ရှင်။အခုရေဆုံးတော့ဇွန်လ16ရက်ဗိုလ်ထုနေ့မနေ့ပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်အင်ချင်းနိုင်တဲ့ကိုအောင်လွင်ဦးတို့ကြီးညာပေးကြပါမယ်ရှင်
။ဇွန်လ15ရက်နေ့ဒုတိယမြမိတ်တရားရုံးချင်းတယောက်လာတဲ့ဒေါက်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းမွန်နေတယ်လို့ကိုကိုကအပြည့်အဝယုံကြည်မှုရှိနေကြောင်းလဲသူ့ရဲ့အကျိုးဆောင်ရှိတည်တဦးဖြစ်တဲ့ဒေါ်မင်းင်းစုက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်
။အမြဲတမ်းအမေကိုတွေးလိုက်ရင်အမေကအမြဲတမ်းဆောင်းဖြစ်တဲ့ confidence ရှိတယ်ဆိုတဲ့ပုံစံအမြဲတမ်းရှိနေပါတယ်ရှင်။မှတ်ဖြစ်နေအမြဲတမ်းမှတ်ဖြစ်နေပါတယ်။
မြေပြည်တော်တည်ထောင်တရားရုံးမှာမနေ့ကဒေါက်ဆန်းစုကြည်အပေါ်ဆက်ဆူထားတဲ့အမှုတွေတဲကသမရဥဝင်းကြီးမြေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့တတွဲတဲ့အမှုဖြစ်တဲ့တဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုစတဲ့အမှုနှစ်ခုကိုစစ်ဆေးခဲ့ပါတယ်။တရလိုဘက်ကထွက်ဆိုခဲ့ပြီးတဲ့နောက်အပြန်အလှန်မေးခွန်းထုတ်ဖို့အချိန်မရတော့တဲ့အတွက်နောက်အမှုကြိမ်းကိုရွေးဆိုင်လဲရကြောင်းဒေါ်မင်းင်းစုကပြောပါတယ်။ဒေါက်ဆန်းစုကြည်ကိုဆဲဆူထားတဲ့အမှုတစ်ခုစီကိုရပ်ပေါင်း180အတွင်းအပြီးစစ်ဖို့တရားသူကြီးကခွင့်ပြုခဲ့ပြီးဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကိုအာခရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55အစိုးရလျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှန်31ကနေပို့ကုန်တွင်းကုန်ဥပဒေပုံမှန် 8ဆက်သွယ်ရေးဥပဒေပုံမှန် 69အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါဝေးတို့အပြင်တဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲမှုဥပဒေပုံမှ25နဲ့အမှုနှစ်ခုစုစုပေါင်း9မှုနဲ့စစ်ကောင်စီကတရားစွဲဆိုထားတာဖြစ်ပါတယ်။တရားပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့အပြန်အလှန်တိုက်ပွဲတွေကြောင့်စစ်သည်ဒုက္ခသည်ပေါင်း3000ကျော်ထိရောက်ရှိလာနေတဲ့အတွက်ဒေသခံပြည်သူတွေရဲ့တောင်းဆိုမှုကြောင့်စစ်ကောင်စီကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကိုယာယီရဆိုင်ထားမှာဖြစ်ကြောင်းဒေသခံ PDF အဖွဲ့ကအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီအမျိုးသားများကာကွယ်ရေးတပ် PDF ရဲ့ကြေညာချက်မှာနှစ်ဖက်တိုက်ပွဲတွေကြောင့်ကြားပြည်နယ်တွင်မြို့ရွာအတော်များများထိခိုက်ပျက်စီးခဲ့တဲ့အပြင်စစ်သည်ဒုက္ခသည်ပေါင်း3000ကျော်ဖြစ်နေကြောင်းဖော်ပြထားပါတယ်။ဒီအခြေအနေအရရတွေကြောင့်ဒေတာရင်းရှိငြိမ်းချမ်းရေးအဖွဲ့အစည်းတွေနဲ့ဘာသာရေးကောင်းဆောင်တွေကလည်းနှစ်ဖက်တိုက်ပွဲတွေယာယီရဆိုင်ထားစီလို့ကြောင်းတောင်းဆိုလာတဲ့အတွက် KNDF တပ်ဖွဲ့တွေအနေနဲ့တောင်းဆိုချက်တွေကိုလက်ခံပြီးထိုးစစ်တွေကိုယာယီရဆိုင်ထားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တော်လှန်တဲ့နီလန်မျိုးစုံနဲ့လှုပ်ဆောင်သွားမယ်လို့ KNDF ကဆိုပါတယ်။ဒီတော့တွင်သခိုင်းတိုင်းမင်းကင်းမြို့မှာစစ်ကောင်စီတပ်တွေနဲ့မင်းကင်းပြည်သူ့ကာကွယ်ရေး PDF အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မင်းကင်း PDF တာဝန်ရှိသူတဦးက VOA ကိုအခုလိုပြောပါတယ်
။ဖြစ်တာကတော့ကျွန်တော်မင်းကင်းမြို့နယ်ဖက်ကတောင်သားပေါ့ဗျာ။ဖက်ကသားနေပေါ့။ကျွန်တော်တို့စပစ်ကြရတယ်ကျွန်တော်တို့ကသူတို့နေတဲ့ပြင်းပြင်းရွာကိုဒီနေ့တို့ကိုရှိကြတယ်အဲ့ဒီနေ့ကကျွန်တော်တို့ဖြန့်ဆီးဖို့သွားတာချိန်မှာတနေ့ပေါက်ပြီးကျွန်တော်တို့ကလမ်းပြင်းနေမရောက်ရင်လမ်းမှာလည်းလက်နေချင်းထုတ်ခဲ့တာပဲထုတ်ခဲ့ရတယ်ကျွန်တော်တို့ဒီခုကိုဖြစ်တာပေါ့ဒီလိုလိုလည်းနေချင်းကျွန်တော်တို့ရရနေနေဖြစ်တာပေါ့ဒီခါရရတာကတော့ကျွန်တော်တို့ကတော့သိရှိရဒီ အဘိဓိမီရေကောင်တွေကတော့နားရတဲ့ဒိဋ္ဌာရောနာမကြားရောအားလုံးအူကြီးကအဲ့လိုမျိုးတွေရှိတယ်။ဟိုကျန်တဲ့လူတွေမျိုးဒီဆုံးတာတော့ကျန်တဲ့ဟိုတက်တက်တရားရောမရှိ
ဘူး။ဒါပြင်ဒီပင်းရင်းမျိုးနဲ့ညောင်လှကြီးရွာမှာလဲစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေတဲ့ပြီးရွာသားတယောက်ဖမ်းဆီးခံခဲ့ရပါတယ်။မကွေးတိုင်းပေါင်းမျိုးနဲ့မှာဆိုရင်လဲပေါက် PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားပြီးစစ်တပ်ကကျေးရွာတွေကအင်ဂျင်တွေမီးဝင်ရှုသွားခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါရရှင်။ရိုဟင်ဂျာဒုက္ခသည်တွေရဲ့ကိုယ်ရေးမှတ်တမ်းစီးရင်ပြုစုချက်တွေနဲ့ပတ်သက်ရင်အပြည့်အဝကာကွယ်ဆောင်ရွက်ပေးနေကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကအင်္ဂါနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂဒုက္ခသည်အေဂျင်စီဖြစ်တဲ့ UNHCR အနေနဲ့ကမ္ဘာတစ်ဝှမ်းမှာရှိတဲ့ဒုက္ခသည်တွေရဲ့ကိုယ်ရေးမှတ်တမ်းတွေကိုစီးရင်ပြုစုစုဆောင်တဲ့အခါမှာအချက်လက်တွေလုံခြုံရေးတည်ဆောက်အောင်ဆောင်ရွက်ရေးပြတ်သားရမူဝါဒရှိကြောင်းရေးသားထားပါတယ်။ဒါ့အပြင်အချက်လက်တွေဝေမျှမှုဆိုင်ရာဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR ရဲ့နှစ်ဖက်သဘောတူညီမှုစာချုပ်တော်ကို2018ခုနှစ်ဇန်နဝါရီလမှာရေးထိုးခဲ့သလိုရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်တဲ့ကိုယ်ရေးမှတ်တမ်းအချက်လက်တွေကိုလည်းပူးပေါင်းကောက်ယူတဲ့အစီအစဉ်နဲ့ဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့စီးရင်အချက်လက်ကောက်ယူလာမှလည်းနှစ်ဖက်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်အကြောင်းဒုက္ခသည်မိသားစုအလိုက်ကိုလည်းအသေးချာရှင်းပြတယ်လို့ဒီအစီအစဉ်ဟာအကာအကွယ်ပေးရင်အချက်လက်စုဆောင်းဖို့နဲ့သူတို့ကိုအကူအညီပေးဖို့ဖြစ်တယ်ဆိုတာကိုလည်းပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ဒီလိုကိုယ်ရေးအချက်လက်တွေနဲ့ပတ်သက်လို့ဒုက္ခသည်တွေနေရက်ပြင်ရေးကိစ္စမှာမြန်မာအစိုးရကိုဘင်္ဂလားဒေ့ရှ်ဘက်ကမျှဝေတယ်ဆိုရင်ခွင့်ပြုမပြုတက်ဆိုင်ရာဒုက္ခသည်တဦးချင်းစီကိုတီးခြားမေးမြန်းခဲ့ကြောင်းလဲ UNHCR ရဲ့ဖြေရှင်းတုံ့ပြန်ချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း 8,000 လောက်ရှိနေကြောင်းလဲကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။မြန်မာအပါအဝင် Delta Coronavirus မျိုးကွဲတွေကူးစက်နေတဲ့အခြားနိုင်ငံတွေကလာတဲ့ခီးသွားတွေအနေနဲ့မဖြစ်မနေ Quarantine ဝင်ရမှာဖြစ်တယ်လို့ Netherlands အစိုးရကအကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဗြိတိန်ဘင်္ဂလားဒေ့ရှ်မြန်မာနီပေါ်စတဲ့နိုင်ငံ၄နိုင်ငံကိုအလွန်စိုးရိမ်ပွေရာနိုင်ငံတွေအဖြစ်သတ်မှတ်ကြောင်း Netherlands နိုင်ငံတည်ထူကျန်းမာရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအမျိုးသား Institute RIVM ရဲ့ဂျွန်လ၁၄ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီနိုင်ငံတွေမှာစိုးရိမ်ပွေရာ Delta Coronavirus မျိုးကွဲပြန့်နှံ့ကူးစက်နေတာကြောင့်ဖြစ်တယ်လို့ရေးထားပါတယ်။2021ခုနှစ်ဇွန်လ15ရက်အင်္ဂါနေ့ကစပြီးအဲ့ဒီနိုင်ငံတွေကလာတဲ့ခီးသွားတွေအနေနဲ့နယ်သာလန်နိုင်ငံကိုရောက်ရောက်ချင်းမဖြစ်မနေကွာရန်တင်းဝင်ရမှာဖြစ်ပါတယ်။ဒါအပြင်နယ်သာလန်နိုင်ငံပြည်တွင်းခီးစဉ်မှာလည်းကွာရန်တင်းကိုအတိအကျနဲ့အပြည့်အဝဝင်ထားပြီးဖြစ်ကြောင်းအတိမတ်ပြုထားတဲ့စာကိုပိုင်ဆိုင်ထားရမယ်လို့ဆိုပါတယ်။မဖြစ်မနေကွာရန်တင်းဝင်ရမယ့်လိုအပ်ချက်ကိုမလိုက်နာတဲ့ခီးသွားတွေအတွက်ဒံပြင်းအဖြစ်ယူရိုငွေ339ခမန်းကျေအမေရိကန်ဒေါ်လာ417ဒေါ်လာသတ်မှတ်ထားပါတယ်။ကွာရန်တင်းဝင်ထားသောစာရွက်ကိုမပြနိုင်တဲ့သူတွေကိုတော့ယူရိုငွေ95အမေရိကန်ဒေါ်လာ115ဒေါ်လာအထိပေးဆောင်ရမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့အင်္ဂါနေ့အထိစီးရင်အရာကိုဗစ်ကူးစက်သူ34,500ကျော်နဲ့သေဆုံးသူပေါင်း3,248ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကစီးရင်ထုတ်ပြန်ထားပါတယ်ရှင
်။ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ524 kHz 1.13 MHz 540 kHz 1.13 MHz 551 kHz 5.89 MHz ပိုင်းလိုက်တာ190 kHz 1.95 MHz ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မြန်မာဆန်ရနောက်ဆုံးရသတင်းတွေကိုမိုက်အင်ချင်းနိုင်ကြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓမြင့်မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်မင်းဦးကဆက်ပြီးတော့တင်ပြပေးပါအောင်ရှင်
။ကမ္ဘာ့အင်အားကြီးအမေရိကန်နဲ့ရုရှားနိုင်ငံတို့ကြားဆက်ဆံရေးရွယွန်းလာနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ပထမဆုံးချိန်ဖြစ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ပုံသူနေ့တွေ့ဆုံမှာဖြစ်ပါတယ်။အင်္ဂလန်ကွန်ဝေါ်မြို့မှာကမ္ဘာ့အင်အားကြီးခုနှစ်နိုင်ငံ G7 ဖွဲ့ရဲ့59ချင်းမြောက်ထိပ်သီးညီလာခံနဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာမြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုးနဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေကပါတွေ့ဆုံခဲ့တဲ့ဥရောပခီးစဉ်အဆုံးသတ်ချက်မှာသမ္မတဘိုင်ဒန်ရုရှားသမ္မတနဲ့တွေ့ဆုံမှာပါ။ဂျနီဗာမြို့ကိုအင်္ဂါနေ့ကရောက်လာပြီးနောက်တင်းတောက်တွေမြင်းမြန်းရမှာတော့ရုရှားသမ္မတနဲ့တွေ့ဆုံဖို့အစီအစဉ်အသင့်ရှိနေတယ်ကြောင့်ပြောဆိုသွားပါတယ်။ မရှားသမားကတော့အမေရိကန်ရုပ်သံ NBC News နဲ့မချသိခင်တော့မြန်မာနိုင်ငံမှာနှစ်နိုင်ငံဆက်ဆံရေးဟာမချသိခင်နှစ်တွေအတွင်းအနေဆုံးကိုကြားဆင်းလာတဲ့ကြောင်းပြောဆိုကြတာပါ။သမားဟောင်းဒေါ်နယ်ထရန့်လက်ထက်ဆင်လန်နိုင်ငံဟယ်ဆင်ကီမြို့မှာထိပ်သီးထုတ်ဆိုရမှာပူထွေးခြင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးဝင်မဲ့ဒီဒီချင်းထုတ်ဆောင်မှုပြီးမှတော့အမေရိကန်သမားပါတင်ကတကူတော်တင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ကြောင်းအင်ဂျီလိုကစင်နေမှာပဲပြောဆိုထားပါတယ်ရုရှားသမ္မတနဲ့ပူတော်တင်းစာရှင်းလင်းပွဲလုပ်ခဲ့တဲ့သမ္မတဟောင်းထရန့်ကတော့2016ခုနှစ်အမေရိကန်သမ္မတယူကော့ပွဲမှာရုရှားကကျောင်းဝင်စစ်တပ်တာမရှိကြောင်းသမ္မတပူတင်ရဲ့ပြောကြားချက်ပေါ်တန်ရရမရှိတဲ့ကြောင်းအမေရိကန်ထောက်လှမ်းရေးဌာနရဲ့တုံ့ပြန်ချက်နဲ့စန့်ကျင်ပြောဆိုကြတာပါသမ္မတပါတင်အနေနဲ့ထိပ်တီးတွေ့ဆုံမှာဆွေးနွေးတဲ့ကိစ္စတွေကိုလွတ်လပ်တဲ့သတင်းမီဒီယာကိုပုံမှန်လည်းလည်းပြောနိုင်မှုတကူတော်တင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ကြောင်းလည်းအင်ဂျီလိုကသတင်းထုတ်ပြန်ပြောဆိုထားပါတယ်အမေရိကန်မှာအကြမ်းဖက်ဝါဒဆွဲနဲ့ပြည်တွင်းကတိုက်ခိုက်မှုတွေကိုတတ်ကျင့်နိုင်မှုမဟာဗျူဟာတစ်ရပ်ကိုသမ္မတဂျိုးဘိုင်ဒန်ဆွေးနွေးကအင်္ဂါနေ့မှာပဲထုတ်ပြန်လိုက်ပါတယ်။အချိန်တော်ကြာစောင့်ဆိုင်းခဲ့ရပြီးမှထွက်ပေါ်လာတဲ့မဟာဗျူဟာမှာတော့စစ်သွေးကြလူကြီးကြီးစိုးရေးဝါဒီတွေနဲ့တခြားဆွေးရုပ်တွေရဲ့ချင်းချောက်မှုတွေကြီးထွားလာနေတာတွေကိုရေလိုရေရှည်ဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေထည့်သွင်းထားတာပါ။ပြည်တွင်းကျန်းဖက်ဝါဒတံပြန်တတ်ကျင့်ပြီးအမျိုးသားမဟာဗျူဟာမှာမန္တန်လေးကိုပေါင်ပြီးပြည်တွင်းကအကြမ်းဖက်ဝါဒီတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေဖလှယ်အကြမ်းဖက်ဖို့လူပြည့်စုစောင်းတာတွေကိုတားဆီးနိုင်ရင်တက်ကက်မှုတွေကိုဆန်ကြတက်ကျင်းရင်ပြည်တွင်းမှာအကြမ်းဖက်မှုတွေဖြစ်ပေါ်စေတဲ့ရည်ရှိအကြောင်းရင်းတွေကိုအာရုံစိုက်ဖြစ်ချင်းမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ပြည်တွင်းအကြမ်းဖက်ဝါဒီတွေကြောင့်လီလာဆက်စစ်သူတွေစုံစမ်းဆက်စစ်သူတွေနဲ့ဥပဒေပညာရှင်တွေထပ်မံခန့်အပ်နိုင်အောင်အသုံးပြုတွေဒေါ်လာတန်းချီ300ကိုလည်းတိုက်တွန်းထားတာပါ။မာဖီယာတင်းနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကိုရှေ့နေကြမဲကလန်အင်္ဂါနေ့ကရှင်းပြရမှာတော့ပြည်တွင်းကကျန်းသက်မှုအနေအားအနေတစ်ချောင်းကြီးထွားလာနေကြောင်းပြောဆိုသွားပါတယ
် The long term issues that contributed to domestic terrorism in America must be addressed to ensure that this threat diminishes over generations to come
နောက်မျိုးဆက်တွေအတွက်ကြီးကျမှုကိုဆုံးသက်ဖို့ပြည်ရင်းကျန်းသက်မှုဖြစ်စေတဲ့ရည်ရှိပြဿနာတွေကိုဖြေရှင်းရမှာဖြစ်ပါတယ်။ပြည်တွင်းကကျန်းသက်တဲ့ကိစ္စတွေဖြစ်ရတဲ့အကြောင်းရင်းတွေကိုဖြေရှင်းရမှာလဲမတူကွဲပြားမှုတွေကိုလက်ခံနိုင်ပြီးသဘောထားကွဲပြားမှုတွေကိုအပြန်အလှန်လေးစားတဲ့လူတိုင်းဝိုင်းဖြစ်လာအောင်အားပေးရမှာဖြစ်ပါတယ်လို့ရှင်းနေချုပ်ကပြောဆိုထားတာဖြစ်ပါတယ်။ဥရောပကြီးထွက်နေတဲ့သမားပိုင်တွေကလည်းမုန်တီးမှုတည်တံမှုနဲ့တခြားဆွေးရောက်သဘောထားတွေကြောင့်ဖြစ်ရတဲ့ပြည်တွင်းချမ်းဖက်မှုတွေဟာအမေရိကန်ကိုညှဉ်းနှွမ်းစေတဲ့အဆုံးအထင်တစ်ခုဖြစ်နေရတဲ့အကြောင်းအင်ဂျီလိုကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ပြည်တွင်းချမ်းဖက်မှုတွေဟာတိုက်ပွဲမှာကျိုးပန်းတိစောက်ထားတဲ့အရာအလုံးနဲ့ဆန့်ကျင်နေပြီးအမျိုးသားလူမျိုးရေးဒီမိုကရေစီနဲ့ညီညွတ်မှုကိုတိုက်ရိုက်ချင်းချောင်နေကြောင်းလည်းသမားပိုင်တွေကကြေညာချက်မှာပြောဆိုထားပါတယ်။ကိုဗစ်ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပること့ပေါ်ဟာအမေရိကန်ပြည်သူမှာ2019ခုနှစ်ဒီဇင်ဘာလလောက်ကလေးကရှိနေတာတွေ့ရှိရတဲ့အကြောင်းကိုဗစ်ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပること့ဟာအမေရိကန်ပြည်သူမှာ2019ခုနှစ်ဒီဇင်ဘာလကလေးကရှိနေတာကိုတွေ့ရတဲ့အကြောင်းအစိုးရရဲ့လေ့လာချက်အသစ်တစ်ခုကဖော်ပြလိုက်ပါတယ်။အမေရိကန်မျိုးသားကျန်းမာရေးဌာနကပညာရှင်တွေနဲ့ပတ်ဝန်းကျင်သုတေသနလေ့လာမှုမှာသွေးနမူနာပေါင်း14000ကိုလေ့လာခဲ့ကြတာပါ။လေ့လာချက်အရ2019ခုနှစ်ဒီဇင်ဘာလလယ်လောက်ကဆက်ပြီးအမေရိကန်တချို့မှာဗိုင်းရပ်စ်ပိုးကူးစက်ခံရတယ်လို့ယူဆထားကြပါတယ်။ဒါဆိုရင်တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ပိုးသည့်စတင်ကူးစက်ပြန့်နှံ့မှုကိုကမ္ဘာတစ်ဝန်းသိရှိခဲ့တဲ့အချိန်တည်းသတင်းပတ်အနေနဲ့ဆောင်းနေတာပါ။လေ့လာချက်အသေးအပြည့်ပြည့်စုံမှုမရှိသေးသလိုကျွမ်းကျင်ပညာရှင်တချို့ကလည်းလက်မခံကြသေးပေမဲ့ကရောကကူးစက်မှုကိုကမ္ဘာတစ်ဝန်းကသတိမထားမိခင်မှာပဲအမေရိကန်မှာလူတချို့ကူးစက်မှုရှိခဲ့တဲ့အကြောင်းယူဆချက်ကိုလက်ခံလာကြတဲ့ဗိုလ်ဆိုးရကျန်းမာရေးပညာရှင်တွေလည်းတိုးလာနေတာပါအမေရိကန်မှာကိုဗစ်ရောဂါစတင်ကူးစက်မှုရာအရင်ကသိထားတယ်လို့မဟုတ်ပဲအစိုးရမှကလေးကရှိနေခဲ့တဲ့အကြောင်းနောက်ဆုံးလေ့လာတွေ့ရှိချက်ကိုတော့ကူးစက်ရောဂါဆိုင်ရာစီးပညာဂျာနယ်တစ်ခုဖြစ်တဲ့ Clinical Infectious Diseases မှာအင်္ဂါနေ့ကဖော်ပြခဲ့တာပါအမေရိကန်ပြည်သူက Massachusetts, Mississippi, Pennsylvania နဲ့ Wisconsin ပြည်နယ်တွေမှာအနည်းဆုံးလူခုနှစ်ဦးဟာအရင်ကသိထားတဲ့အချိန်ဆော့ပြီး COVID-19 ရောဂါကူးစက်ခံခဲ့ရတဲ့အကြောင်းလေးလေ့လာချက်အသစ်မှာဖော်ပြထားတာဖြစ်ပါတယ်။ယင်းနေ့ငယ်မှာ6နှစ်ကျော်ကြာဖြစ်ပေါ်နေတဲ့ပြည်ကမှာနိုင်ငံရေးအရသဘောတူညီမှုရနိုင်အောင်အပြစ်ခံရစေရေးဆွေးနွေးကြဖို့ဟူတီတပုံတွေကိုယင်းနေ့နိုင်ငံဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။ထုတ်ကိုယ်စားတာဝန်တတမကုံဆုံးရင်နောက်ဆုံးချိန်ဖြစ်ကုလသမဂ္ဂလူမျိုးရေးကောင်စီမှာအင်္ဂါနေ့ကအွန်လိုင်းကနေတင်ပြရမှာယင်းနေ့နိုင်ငံအတွက်အချိန်သိမ့်နေရတဲ့အကြောင်းလေးထုတ်ကိုယ်စားမာတင်ဂရစ်ဖစ်စာတည်ပြလိုက်တာပါ။
Ending a war is a choice. Yemeni men, women and children are suffering
every day
ဒီကိုစုံတတ်တာရွေးချယ်မှုကစစ်ကိုစုံတတ်ဖို့လိုအပ်တဲ့ခွင့်ရည်နဲ့ပေးရလာတဲ့ခွင့်လန်းတွေကိုအာဏာရှိရဲ့လူတွေလည်းလုခဲ့ကြကြောင်းရင်းမြစ်နိုင်ငံကမြို့သားမြို့သမီးတွေနဲ့ကလေးတွေဟာနေ့စဉ်ရက်စက်ဒုက္ခခံစားနေကြရပါတယ်လို့ထုတ်ကိုယ်စလဲကပြောဆိုလိုက်ကြပါရင်းမြစ်သမားအတူအဘူးမဆူဟာဒီနဲ့သဘုံတရားပြစ်ခတ်တဲ့စုံတတ်နိုင်မှု ထုကိုယ်စလေတုံးမြတ်ချူပန်ခဲ့ပေမဲ့အောင်မြင်မှုတော့မရခဲ့ပါဘူးရင်းမြစ်နိုင်ငံဆိုင်ရာထုကိုယ်စလေဟာရှိလာတဲ့ကြရင်ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအခြေခံမတ်လောကရဲ့တာဝန်ကိုလွှတ်ပြောင်းယူတဲ့အခါဒီကဲ့ပို့ပြီးစင်ကာပူနယ်နဲ့ရင်ဆိုင်ရနိုင်ဖို့ရှိပါတယ်ရင်းမြစ်သမားဟာဒီကိုထောက်ခံမှုပေးထားတဲ့စော်ရီအာရေဗီယာနိုင်ငံကတော့တနင်္ဂနွေလုံးအပြစ်ခ ဲ့အဓိကစိတ်ကမ်းဖြစ်တဲ့ဟော်ဒီတာမှာအခွန်တုပ်ပူတွဲကောက်ခံမှုအစီအစဉ်တွေကိုလည်းထည့်သွင်းထားပါတယ်။ဒါပေမဲ့လည်းနိုင်ငံရဲ့နေမျိုးအများစုကိုထိန်းချုပ်ထားတဲ့သဘုံတွေကအဆိုပြုချက်အပေါ်စိတ်ဝင်စားမှုအနည်းချင်းသာပြသခဲ့ကြတာပါ။အင်္ဂါနေ့ကကုလသမဂ္ဂလူညီကောင်စီမှ290 Griffiths online ကနေတင်ပြရမှာတော့ဟူတီသဘုံတွေဘက်ကဟူဒီတာစိတ်ကမ်းနဲ့စံနှန်းလီဝင်လို့နဲ့ပတ်သက်လို့တိကျသဘောတူညီရဲ့ရည်ရည်ဖို့ကြိုတင်သတ်မှတ်ချက်ဖြင့်တောင်းဆိုထားကြောင်းပြောဆိုခဲ့ပါတယ်။ယမန်ဆွေးနွေးတော့ပြစ်ခတ်ရဲ့ဆဲရေးကိုအဓိကအယုံဆက်ပြီးသဘောတူညီချက်တွေကိုတစ်ခုတည်းမှာသာထပ်သွင်းဖို့လည်းတိုက်တွန်းပြောဆိုထားပါတယ်ခင်ဗျာ
။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်အင်ဖြစ်နိုင်တဲ့ကိုအောင်ဝင်းဦးတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနဲ့မနေ့ကသတင်းဆောင်မတွေကိုဆက်ပြီးတော့တင်ဆက်ပေးမှာပါ။အရင်ဆုံးကချင်ပြည်နယ်တဲကစစ်ပွဲတွေအကြောင်းကိုတင်ပြပေးပါမယ်ရှင်။ကချင်ပြည်နယ်ဖားကံမှာဇွန်လ15ရက်နေ့အင်္ဂါနေ့မနက်ကစစ်ကောင်စီတပ်နဲ့ကချင်လက်နက်ကင်တပ် KIA ကြားပစ်ခတ်တိုက်ခိုက်မှုဖြစ်ပါတယ်။လက်နက်တွေဖမ်းမိတဲ့အတွက်လုံခြုံရေးတင်းကျပ်ထားတဲ့ရွှေကူမှာလည်းစစ်တပ်ကရှာဖွေစစ်ဆင်မှုတွေဆက်လုပ်နေပါတယ်။ကချင်ပြည်နယ်ဘက်ကအခြေအနေတွေကိုရန်ကုန်ကနေသတင်းပေးပို့လာပါတယ်ရှင်။ကိုခင်မောင်စိုးမင်းကပြောပြပေးပါမယ်
။ကချင်ပြည်နယ်ဖားကံမြို့နယ်လုံခင်ကြီးရွာအုပ်စုနမ်ကြံရွာအနီးမှာစစ်တပ်နဲ့ကချင်လက်နက်ကင် KIA တို့ဂျွန်လ15ရက်မနေ့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးဒေသခံတဦးက BOA ကိုအခုလိုပြောပြပါတယ
်ဒီကလာဟောနန်ကန်ဟောတာကြီးရမှာဖြစ်တယ်ခုနကရှိနေတာဟောဟောဒီကဟိုရုပ်ရှားကတည်းကဟောစိတ်ကြိုက်သက်သက်လို့ပြောတယ်တိုက်ပွဲတော့တိတ်တော့မကြားလိုက်ကြ
အင်္ဂါနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းအထူးအကဲအသေးပြောက်အခြေအနေကိုမသိရသေးပါဘူးတိုက်ပွဲဖြစ်ထားပြီးမဲ့ဖားကံမျိုးနဲ့အတွင်းမှာလုံခြုံရေးအခြေအနေဟာပုံမှန်အတိုင်းရှိနေတယ်လို့လည်းဒေသခံကဆက်ပြောပြပါဗျ။အ
ဲဒါကြောင့်ဒီတင်းကျပ်တာတော့မရှိဘူး။ဆက်ကြရောဒီလမ်းမှာဟောလက်တပြတ်ဆက်ရှိတာတော့ဘာလို့တော့ရှိရဲ။ဒါကြောင့်ဖားကံမှာဟောည9နာရီမဆက်ရပါဘူး။လူ9ယောက်မဆက်တော့ဘူးဆိုရတော့အဲလိုသာဆုတ်ထားတယ်
။ကချင်သတင်းမီဒီယာတွေမှာတော့တန်စီရွာဘက်ကဆင်းလာတဲ့စစ်ကောင်စီတပ်ကို KIA ကကြားဖြတ်မိုင်းခွဲတိုက်ခိုက်ပြီးပစ်ကတ်ခဲ့တာဖြစ်ကြောင်းနဲ့တော်ရင်းမှာဖြစ်ပွားတာကြောင့်အထူးအခိုက်အခြေအနေမသိရသေးကြောင်းဒေသခံတွေကကိုးကားပြီးဖော်ပြကြပါတယ်။ကြီးခဲ့တဲ့ AVNA တတိယဘက်အတွင်းကတော့ဖားကန်ဒေသကန်စီရွာဘက်မှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်စခန်းတချို့ကို KIA ကသိမ်းပိုက်ခဲ့ပါတယ်။အဲ့ဒါကြောင့်စစ်ကောင်စီတပ်တွေကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်ပြီးတပ်စခန်းတွေကိုပြန်လည်သိမ်းယူခဲ့ပါတယ်။ကချင်ပြည်နယ်ကပဲရွှေကူနဲ့ဗမော်ကြားကစင်ခန်းတရားမှာတနင်္ဂနွေနေ့ကလက်နက်တွေတွေ့ရှိခဲ့ပြီးနောက်ရွှေကူမြို့မှာစစ်တပ်ကပိုက်စိတ်တိုက်ရှာဖွေတာတွေလုပ်နေပါတယ်။တနင်္လာနေ့အထိလည်းဒေသခံ10ယောက်လောက်ကိုဖမ်းဆီးခဲ့ပါတယ်။ဒီနေ့အထိလည်းရွှေကူမြို့လုံခြုံရေးအခြေအနေဟာဆက်လက်တင်းကျပ်နေကြောင်းနဲ့ဖမ်းဆီးခံရသူ20လောက်ရှိနေကြောင်းရွှေကူမြို့ကတူကပြောပါတယ်။
အခြေအနေအတိုင်းဒီလိုတနည်းအတနာဆိုင်ရဖမ်းရဲမြန်မာနယ်ကနေဆောက်ရဆက်ဆံမှုရလိုက်လိုက်ရပါအဲ့တော့လူက20ကျော်ခလာရအဲ့အင်းကြတော့မြေညာမနဲ့ကရာဒီစပယ
်လူ20ကျော်လောက်ဖမ်းဆီးခံရတယ်ဆိုတာပြီးကြအတိအကျချက်တော့မရသေးပါဘူးအခြားရွှေကူဒေသခံတွေကတော့အနည်းဆုံး10ယောက်လောက်ကိုဖမ်းဆီးထားတယ်လို့ကြားသိရကြောင်းပြောပါတယ်လက်ရှိဖမ်းဆီးမှုတွေဟာဒီလ၄ရက်နေ့ကရွှေကူမြို့မြို့မရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အဖွဲ့တွေနဲ့ဆက်ဆံနေတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။ရွှေကူမြို့နယ်အတွင်းရဲစခန်းနဲ့အင်ယာဝတီမြစ်တွင်းတွာလာတဲ့စစ်ရင်ရင်တွေတိုက်ခိုက်တာတွေမကြာခဏဖြစ်ခဲ့တယ်လို့ဒီလ၄ရက်နေ့ကတော့ KIA နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးရွှေကူမြို့မရဲစခန်းကိုတိုက်ခိုက်ခဲ့ကြပါတယ်။ ပြီးခဲ့တဲ့လတွေတုန်းကလည်း KNY ကကြောက်ကြီးရွာရဲစခန်းကိုနှစ်ကြိမ်တိုက်ခိုက်ခဲ့တာတွေရှိခဲ့ပါတယ်။ကချင်ပြည်နယ်အတွင်းမှာ2018ခုနှစ်ကတည်းကတိုက်ပွဲတွေမြင့်တက်နေခဲ့ရာကစစ်တပ်ကအာဏာသိမ်းပြီးနောက်မတ်လ17ရက်နေ့ကစလို့ကချင်ပြည်နယ်မျိုးနယ်အတော်များများမှာတိုက်ပွဲတွေပြန်လည်စတင်ခဲ့တာအခုဆိုရင်3လကျော်လာပြီဖြစ်ပါတယ်ခင်ဗျာ။
ကချင်ပြည်နယ်တွင်းကအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့လာတာပါတာကိုကိုခင်မောင်စုံမင်းကပြောပြပေးခဲ့တာပါရှင်။အခုတော့နိုင်ငံတကာအလို့သမားအဖွဲ့ချုပ် ILO ဘက်ကသတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ချုပ် ILO ရဲ့အုပ်ချုပ်ရေးအဖွဲ့က၃နှစ်တကြိမ်ရွေးတဲ့အလို့သမားအစုအဖွဲ့မှာမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမကများအဖွဲ့ချုပ် CTUM ကအကြီးအကဲတာဝန်ရှိသူတို့ရွေးချယ်ခံရပါတယ်။ဒီလိုရွေးချယ်ခံရတဲ့အတွက် ILO ရဲ့ပုံမှန်အစည်းအဝေးတွေမှာမြန်မာကိုစားပြုအနေနဲ့မြန်မာရေးကိစ္စတွေကိုပိုပြီးထိထိရောက်ရောက်လုပ်နိုင်တယ်လို့ CTUM တာဝန်ရှိသူက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြပေးပါမယ်ရှင
်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလက်ရှိကျင်းပနေတဲ့ ILO ရဲ့190ကျင်းမြောက်ညီလာခံမှာ ILO အုပ်ချုပ်ရေးအဖွဲ့ရဲ့အလုပ်သမားအစုအဖွဲ့ဝင်တယောက်အနေနဲ့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမက္ကများအဖွဲ့ချုပ် CTUM ရဲ့အထွေထွေအသိဉာဏ်မှုဖြစ်သူဒေါ်ဖြိုးစန္ဒာဆိုးရွေးချယ်ခံရပါတယ်။၃နှစ်တကြိမ်အလုပ်သမားအစုအဖွဲ့ဝင်33ယောက်ကိုညီလာခံတက်လာတဲ့ကိုယ်စားလှယ်အားလုံးကပြုတ်ဝဲမဲပေးရွေးချယ်ကြတာဖြစ်ပါတယ်။အဖွဲ့ဝင်14ယောက်ဒုတိယအဖွဲ့ဝင်19ယောက်မှာဒေါ်ဖြိုးစန္ဒာဆိုးကဒုတိယအဖွဲ့ဝင်အဖြစ်ရွေးခံရတာပါ။ဒေတာအလိုက်ကိုစားပြုတဲ့နိုင်ငံအသီးသီးကအစိုးတင်သွင်းထားသူတွေကရွေးကောက်ခံရတာဖြစ်ကြောင်း CTUM ရဲ့ဗဟုအလုံးအမှုနဲ့အပြည်ပြည်ဆိုင်ရာအလို့သမားတမက္ကများအဖွဲ့ချုပ် ITUC ILO ရဲ့ကိုယ်စားလှယ်ဖြစ်တဲ့ဒေါ်ခိုင်စာအောင်က VOA ကိုပြောပါတယ်။အခုလိုမြန်မာနိုင်ငံကိုစားပြုတယောက်က ILO ရဲ့အုပ်ချုပ်ရေးအဖွဲ့မှာပါဝင်ခွင့်ရတဲ့အတွက် ILO ရဲ့အစည်းအဝေးတွေမှာနိုင်ငံအလိုက်အခြေအနေတွေကိုတင်ပြတဲ့အခါမှာထိထိရောက်ရောက်လုံနိုင်နေမယ်လို့ညင်ညာသူကပြောပါတယ်
။ကျွန်တော်တို့မြန်မာနိုင်ငံကကိုယ်စားလှယ်အလို့သမားကိုယ်စားလှယ်တယောက်အနေနဲ့ဒီအရလိုရဲ့အထောက်အပံ့မှာပါဝင်ခြင်းဒီမြန်မာနိုင်ငံမှာရှိတဲ့အနေအထားတွေကိုအချိန်နဲ့တကြိမ်ကြီးကျွန်တော်တို့တင်ပြနိုင်တယ်ဒီအခွင့်အရေးကိုရတယ်ပြီးတော့လိုအပ်ရင်လိုအပ်တဲ့အချိန်မှာအရလိုရဲ့အထောက်အပံ့အနေနဲ့တော့လကောက်အရလိုရဲ့ဒီအကြီးကဲတရားလကောက်တော့လကောက်မြန်မာနိုင်ငံဆိုင်ရာနဲ့ပတ်သက်ပြီးတော့ဒီ ILO ရဲ့သဘောထားဒီထုတ်ပြန်တာမျိုးတွေကိုကျွန်တော်တို့ပို့ပြီးတော့နည်းနည်းတက်တက်ပြင်ကြအောင်လုပ်နိုင်မှာဖြစ်ပါတယ်
။အခုလို ILO အုပ်ချုပ်ရေးအဖွဲ့ရဲ့အလုပ်သမားအစုအဖွဲ့ဝင်တယောက်အဖြစ်ရွေးချယ်ခံရတာနဲ့ပတ်သက်လို့ CTUM ရဲ့ထုတ်ပြန်ချက်မှာလဲဒေါ်ဖြိုးစန္ဒာဆိုးဟာမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးနဲ့နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးဖွံ့ဖြိုးတိုးတက်မှုတို့အတွက်အားတုံခွန်ဆိုင်ကျိုးပန်းဆောင်ရွက်နေသူဖြစ်တယ်လို့လည်းပြောထားပါဗျ။ ILO ရဲ့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာညီလာခံကိုအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်တက်ရောက်ဖို့ကြိုးစားခဲ့ပေမဲ့နိုင်ငံဆောင်ကအလုပ်သမားအဖွဲ့ချုပ်တွေဝမ်းဝမ်းကန့်ကွက်ကြလို့တက်ရောက်ခွင့်မရခဲ့ပါဘူး
။ဒီမှာစစ်အာဏာရှင်အစိုးရရဲ့ကိုယ်စားလှယ်ကို ILO ညီလာခံကိုတက်ရောက်ခွင့်မပြုရေးကိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့အောင်မြင်ရှိခဲ့ပါတယ်။အထူးသဖြင့်လည်း NUG အစိုးရကိုသွားလို့ဒီအတိအကျမှုပေါ်တော့ဒီအာရလိုကနေပြီးတော့မှမဆုံးဖြတ်နိုင်ဘူးပေါ့နော်မဆုံးဖြတ်နိုင်ဘူးကိစ္စကိုသူတို့ဒီ UN ကိုအပြန်ပြီးတော့ဆွဲမယ်လဲပြီးတော့မှ UN ကဆုံးဖြတ်ချက်ပိုင်းဒီအာရလိုကနေပြီးတော့မှဒီဆက်လက်ပြီးအောင်လုပ်သွားမယ်အခြေအနေမျိုးဖြစ်ပါတယ
်စစ်ကောင်စီကအာဏာသိမ်းယူပြီးနောက်ပိုင်းတရားဝင်မှတ်ပုံတင်ထားတဲ့အလို့သမားအဖွဲ့ချုပ်တွေကလွဲလို့ကျန်တဲ့အရက်ဖက်အလို့သမားအဖွဲ့အစည်းတွေကိုတရားမဝင်ကြောင်းကြေညာခဲ့ပါတယ်စနက်ပြဝင်မှာပါတဲ့အလုသမားတွေနဲ့တမကအဖွဲ့ဝင်တွေရဲ့ဆက်ယုံတဲ့နေအိမ်တွေကိုဝင်ရောက်စစ်ဆေးရှာဖွေရတယ်လို့ရှိခဲ့ကြောင်းဒေါက်ခိုင်ဆောင်ကပြောပါတယ်စစ်ကောင်စီလက်ထက်မှာအလုရှင်အလုသမားတမကဒီသုံးပွင့်ဆိုင်အငင်းပွားမှုဖြည့်ရှင်ရေးလုပ်ငန်းတွေလည်းရပ်နေပါတယ်အငင်းပွားမှုဖြည့်ရှင်ရေးမရှိတော့တဲ့အတွက်အလုသမားအခွင့်အရေးချိုးဖောက်ခံရမှုတွေလက်တလုံးမှာပုံများလာကြောင်းရန်ကုန်အခြေစိုက်အလုသမားတမကတခုကပြောပါတယ
်လုံရောက်ခံရတဲ့အချိန်ကြီးကတော့အရင်ဆက်သေးသွားတာပေါ့ဗျာဒီအောင်လောက်ခင်ရတဲ့ဖွဲ့ချုပ်တွေကလည်းသူတို့နဲ့ပူးပေါင်းဆောင်ရွက်မှုလုပ်မှုတွေကတော့ဒီဒီနေ့မှာတော့ကျွန်တော်တို့ကတ်ဖြစ်နေပါပေါ့လက်ရှိဒီလုပ်သမားတွေကပူးပေါင်းပုံကြီးမှာလည်းဆင်းရဲတာဟာတော့လက်ရှိမှာစိတ်ကြီးရတာမရှိဘူးပေါ့ဗျာအခုကာလနဲ့ပြုလို့ရှိရင်တော့ပို့ဆိုးတာပေါ့နော်လုပ်သမားတွေအခုချိုးအောင်လုပ်ရည်ရှိနေတယ်အခုသာပြင်းနေရင်ရန်ကားတွေလည်းခေါင်းခေါင်း
တရားဝင်မှတ်ပုံတင်ထားတဲ့ CTUM, MICS, AFSN ဒီလိုတမကားတွေကလွဲပြီးကျန်တဲ့အလုသမားအဖွဲ့အစည်း16ခုကိုတရားမဝင်အတင်းတွေအဖြစ်စစ်ကောင်စီကကြီးညာထားတာပါ ILO ရဲ့အပြည်ပြည်ဆိုင်ရာအလုသမားကြီးရာညီလာခံကိုမေလ20ရက်ကနေ ဇွန်လ19ရက်နေ့အထိဆွစ်ဇာလန်နိုင်ငံမှာကျင်းပနေရပါမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးနဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာရည်တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြောင်းအလုတ္တမအစုအဖွဲ့ကဇွန်လ17ရက်နေ့ကတင်ပြခဲ့ပါတယ်ခင်ဗျာ
ကိုရဲမွန်ပါရှင်လာမယ့်နှစ်ထဲမှာကဘာတလွားအလုံးလက်မဲ့တွေပုံများလာမယ်လို့ ILO ကသတိပေးထားတဲ့အကြောင်းကိုဆက်ပြီးတော့တင်ပြပေးချင်ပါသေးတယ်။2022ခုနှစ်အတွင်းကဘာတဝါအလုံးလက်မဲ့ဥယျာဉ်205သန်းထိရောက်လာမယ်လို့ကိုဗစ်ကပ်ရေးကာလနှောင်းပိုင်းအလုတ်ကိုင်းစီမံချက်တွေရဲ့အသေးစိတ်လေ့လာချက်တွေနဲ့ဖော်ပြထားတာမို့ဒါဟာ2019ကိုဗစ်အစောပိုင်းအချက်အသေးကာလအလုံးလက်မဲ့ဥယျာဉ်ထက်အတော်လေးပိုပြီးတော့များနေပါသေးတယ်။နိုင်ငံတကာအလုသမားအဖွဲ့ချုပ် ILO အဖွဲ့ကြီးရဲ့2021ခုနှစ်အတွက်အသစ်ထုတ်ပြန်လိုက်တဲ့ကမ္ဘာအလုအကိုင်းနဲ့လူမှုဘဝအစီအခံစာနဲ့ပတ်သက်ပြီးလီဆာရှလင်းဂျီနီဗာကနေတင်ပြပို့ထားတာကိုကိုအောင်မြတ်သူကပြောပြပေးပါမယ်ရှင
်။အစီအခံစာအရကိုဗစ် -19 ကပ်ရေးဟာကျန်းမာရေးတဒနာတွေမကပဲအလုအကိုင်းနဲ့လူသားအချက်တွေဖြစ်တာမို့ရေရှည်ကုစားရမယ်လို့ဆိုပါတယ်။ကပ်ပေးနဲ့လူမှုစီဝါကရဲ့ဟာခမန်းထားတဲ့များစွာပူပြီးတော့2023ဒီတိုင်အောင်ဆက်လက်ရိုက်ခတ်နိုင်ဦးမယ်လို့ပေါ်ပြတာပါတယ်။ ILO ညွှန်ကြားရေးမှူးချုပ် Guy Ryder ကတော့ဝင်ငွေနည်းပါးတဲ့တိုင်းပြည်တွေကအလုတ်ကိုင်းအခြေအနေရာဝင်ငွေမြင့်မာတဲ့တိုင်းပြည်တွေအတွက်ပုံမဆိုးရမယ်လို့ခန့်မှန်းထားပြီးချမ်းသာတဲ့နိုင်ငံတွေကကာကွယ်ဆေးရရှိမှုကြောင့်အနေအမြန်နဲ့ဇလံထလာနိုင်ွယ်ရှိတယ်လို့ဆိုပါတယ်
။ The many millions of people the working hour losses combined
ဘူးပလုံးရဲ့အကာအကွယ်မရှိတာကလည်းတစ်ကြောင်းဖြစ်တာကြောင့်တာမောင်းများစွာသောလူတွေကအလုတ်ကိုင်းနိုင်ပေါင်းများစွာဆုံးဆုံးကြရမှာဖြစ်ပါတယ်။ရှင်းရှင်းလေးပါပဲပို့ပြီးတော့ဆင်းရဲလာမဲ့သဘောပါအခုတော့ခက်မှန်းကြီးလူ30တန်းလောက်ဟာဒီနေ့ဝင်ငွေ 1.9 ဒေါ်လာအောက်ရောက်ပြီးတော့အလွန်အမင်းဆင်းရဲသွားကြပြီဖြစ်တယ်လို့ရိုက်တာကပြောဆိုသွားတာပါဆင်းရဲပွဲတွေကရှော့ချတိုက်တည်ရေး9နှစ်လောက်လုံးလာခဲ့သမျှကိုဗစ်ကပ်ဘေးကြောင့်တဲရဲရည်သွန်ဖြစ်သွားရတယ်လို့သူကဆိုပါတယ်2021ပထမနှစ်ဝက်အတွင်းလက်တင်အမေရိက၊ကရစ်ဘီယံဒေသ၊ဥရောပနဲ့ဗဟိုအာရှဒေသတွေဟာအဆိုးဆုံးခံရမဲ့ဒေသတွေဖြစ်ပြီးဒုတိယနှစ်ဝက်လောက်မှပဲအလုတ်ကန်ကြီးပြန်လဲကောင်းမွန်လာမယ်လို့အစီအစဉ်ကလည်းမှခန့်မှန်းထားပါတယ်။အမျိုးသမီးတွေကလည်းအကြီးကျယ်ဆုံးဆုံးအောင်မှဖြစ်ပြီးတော့လိမ့်ပိုင်းသားတို့ညီမျှမှုကိုလည်းကပ်ပီကြီးကချိန်ချောက်နေတယ်လို့ရိုက်တာကသတိပေးထားပါတယ်
။ Women have been more likely than men to lose work
အမျိုးသမီးတွေကအမျိုးသားတွေကြောင့်ပိုပြီးတော့အလုတ်ကန်ကြီးဆုံးဆုံးအောင်မှဖြစ်ပြီးတစ်ချိန်တည်းမှာပဲပတ်စံမရတဲ့အလုတ်တွေပြုစုဆော့ဆော့ရတဲ့အလုတ်တွေကိုသူတို့အဖို့တိုးပြီးတော့လှုပ်လာအောင်မှဖြစ်တယ်။ဒါကိုအေးအေးယူဆောင်ရွက်မှုမရှိရင်ခင်ောက်ကြခဲ့ပြီဖြစ်တဲ့လိန်ခွဲကြတဲ့ခက်ကိုပြန်သွားတာပဲလို့ရိုက်တာကဆက်ပြောသွားပါတယ်။လူငယ်တွေဟာလည်းကပ်ပင်ရဲ့စက်ရောက်မှုကိုစိုးစိုးဝါးဝါးခံရပြီးအလုံးလက်မဲ့နှုန်းဟာ2020ခုနှစ်အတွင်းက 18.9 ရာနှုန်းရှိခဲ့တယ်လို့ ILO အစီအစဉ်သားကဆိုပါတယ်။ဒါရီယာသူတို့ရဲ့အလုံးတင်အတွေ့အကြုံကိုထိခိုက်စေပြီးရေရှည်မှာသူတို့ရဲ့အလုံးကင်အခွင့်အလမ်းနဲ့ဝင်ငွေကိုပါသွားပြီးတော့ထိခိုက်စေမယ်လို့ဆိုပါတယ်။ကပ်ပင်ကြောင့်ထိခိုက်ရတဲ့အုပ်စုတွေကိုအဓိကအရည်ရွယ်တဲ့ပြည်내ထူထောင်ရေးမဟာဗျူဟာမရှိခဲ့ရင်ကဘာကြီးမှမငြိမ်းချမ်းမှုတွေဆက်ပြီးတော့စူးစူးဝါးဖြစ်ပေါ်နေဦးမယ်လို့ဖော်ပြထားပါတယ
်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bernice app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bernice လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bernice app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA မြန်မာပိုင်းအစီအစဉ်ရဲ့မနေ့ကရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့ဆက်သွယ်ရေးမြန်ကန်တစ်ခုကိုတင်ပြပေးချင်ပါတယ်မြမစရနာတိမ့်မှုအရေးကြောင့်ရိုဟင်ဂျာအရေးကိစ္စအပေါ်နိုင်ငံတကာရဲ့စိတ်ဝင်စားမှုရော့ချမသွားစေရေးတာမတ်ကြီးတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေအင်ကာနီကဆွေးနွေးကြပါတယ်ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်ယုံ၊ကနေဒါ၊ဆော်ဒီအာရေဗျာ၊တူရကီတန်ယုံတွေနဲ့ Global Center for Responsibility to Protect တို့ကစီစဉ်ပြီးမြန်မာလက်ရှိအခြေအနေနဲ့ရိုဟင်ဂျာလူနည်းစုအပေါ်ရိုက်ခတ်မှုခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြတာမှာပါဝင်ဆွေးနွေးခဲ့တဲ့လူခွင့်ရေးလှုပ်ရှားသူမဝေဝင်းတို့ကိုဆက်သွယ်မြင်ပြန်ထားပါတယ်ရှင်
။အဓိကဆွေးနွေးချက်တွေမှာတော့ဒီအာနာသိန်းကြီးရဲ့နောက်ပိုင်းမှာရိုဟင်ဂျာအိစာနှင်းမိန်တယ်လို့ဟိုဖြစ်သွားပြီးရောပေါ့နော်စိတ်ပြီးရောကကဘာနေပြီးရောအမ်ကဘာနေပြီးရောအရင်ပေးဖို့အားပြော့သွားတဲ့သဘောမျိုးတွေ့ရတာကိုသူတို့အနေနဲ့ထောက်ပြတာဖြစ်ပါတယ်အဲ့လိုဖြစ်ချင်အားဖြင့်တဟာဒါမြန်မာနိုင်ငံအတွက်လည်းမကောင်းတယ်လို့အာရိုဟင်ဂျာတွေအတွက်လည်းမကောင်းဘူးဆိုတဲ့သဘောဒီတကြမဟုတ်လို့ဒီရိုဟင်ဂျာတွေပုံမှန်ကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုစ ူးလွန်ထားတဲ့စစ်သားတွေကနေပြီးအာဏာသိမ်းတာဖြစ်တယ်ပေါ့နော်စစ်ကောင်းဆောင်နေရာနေပြီးတော့ဒီစစ်ကောင်းဆောင်တွေကိုအရေးယူဖို့အရေးကြီးရယ်ဓမ္မတာလည်းရင်းမြန်မာပြည်မှာငြိမ်းချမ်းရေးရနိုင်မယ်ဆိုတဲ့သဘောမျိုးတွေကိုကျွန်တော်တို့ဒီအဓိကထားဆွေးနွေးသွားတာကိုတွေ့ရပါတယ်ရှင
်ဟုတ်ကဲ့ရှင်ဒီဆွေးနွေးပွဲမှာကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဘောလ်ကန်ဘော့စကီကလည်းတက်ရောက်တာတွေ့ပါတယ်ရှင်သူကအဓိကဘာများဆွေးနွေးပါတယ်ရှင
်ဟုတ်ကဲ့ရှင်ဒီကုလသမဂ္ဂရဲ့အထွေထွေညီလာခံဥက္ကဋ္ဌကသူကဒီသူဘင်္ဂလားဒေ့ရှ်မှာရောဟင်ဂျာဒုက္ခသည်တွေကိုကြားသိရတဲ့သူရဲ့တွေ့ကြုံရဲ့နောက်မြန်မာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့ဒီအကျိုးလုံမှုတွေနဲ့ပတ်သက်ပြီးတော့ဒီစစ်တပ်ကနေပြီးတော့ပြည်သူတွေအပေါ်မှာကျိုးလုံနဲ့ကျိုးလုံမှုတွေနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်မှုတွေအကြောင်းကိုသူပြောသွားပါတယ်ပြီးတော့စစ်သွန်းနာကကျွန်မပြောသလိုပဲဒီစစ်တပ်ကိုတာဝန်ယူမှုတဲ့တာဝန်ခံမှုလောက်ခံဖို့အရေးကြီးရဲ့ဆိုတဲ့ကိစ္စရက်တွေကိုလည်းဆွေးနွေးတော့ပါတယ်ရှင်
ဟုတ်ကဲ့ရှင်နောက်တစ်ခုကဒီဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးပေါ့နော်ဒေါက်တာအဗ်ဒူမိုမန်ကရောအဓိကဘယ်လိုကိစ္စမျိုးကိုဇောင်းပီးဆွေးနွေးပါတယ်ရှင
်သူကလည်းအဲ့ဒီကိစ္စရက်ကိုပဲအဓိကဒီမြန်မာနိုင်ငံရဲ့ပြဿနာကိုအမြဲဆုံးဖြေရှင်းပြီးတော့ဒီဟိုဟိုညဒုက္ခသည်တွေပြန်လာနိုင်ရေးပြီးလို့ရှင်ဒီဒုက္ခသည်တွေရဲ့အခြေအနေဘင်္ဂလားဒေ့ရှ်မှာရှိနေတဲ့အခြေအနေစသဖြင့်အဲ့ကိစ္စတွေသူဆွေးနွေးတာဖြစ်ပါတယ်ဒီ
ဟုတ်ကဲ့
တရားမျှတမှုရရှိရေးဒါ accountable ဒီကိစ္စတရားမျှတမှုရရှိရေးကိစ္စနောက် ဒီမြန်မာစစ်တပ်ပေါ်မှာနိုင်ငံတကာရဲ့ဖိအားပေးမှုတွေပို့ပြီးတော့တိုးမြှင့်ဖို့တိုးချဲ့ဖို့လိုရတယ်ဓမ္မပြဿနာတွေပြည်လဲသွားနိုင်မယ်ဆိုတဲ့ဟာမျိုးသူရှင်းနေတော့သွားတာဖြစ်ပါတယ်ဟုတ်
ဟုတ်ကဲ့ရှင်ဆိုတော့ဒီအင်ကာနစ်ဆွေးနွေးပွဲခေါင်းစဉ်ကဒီလက်ရှိမြန်မာနိုင်ငံရဲ့အခင်အကျင်းကြောင့်ရိုဟင်ဂျာလူနည်းစုတွေအပေါ်ရိုက်ခတ်မှုပေါ့နော်ဆိုတဲ့ခါရောက်တော့ဟိုအဓိကဒီဆွေးနွေးခဲ့တဲ့အထက်မှာရိုဟင်ဂျာတွေအပေါ်မှာစစ်အာဏာသိမ်းမှုရဲ့ကြရက်ကဘလောက်ရိုက်ခတ်တယ်လို့ဟိုဆွေးနွေးပွဲမှာအဖြေထွက်ပါတယ်ရှင
်အဲ့တော့ကကျမတို့ဆွေးနွေးပွဲတစ်ခုလုံးကဒီစစ်အာဏာသိမ်းမှုအခြေအနေပြီးလို့ရှင်ရိုဟင်ဂျာတွေအပေါ်မှာရိုက်ခတ်မှုတွေပေါ့နော်အဲရိုက်ခတ်မှုတွေလို့ပြောတဲ့အခါမှာလက်ရှိမြန်မာပြည်မှာရှိနေတဲ့အနေအထားတွေနောက်ပြီးတော့ဘင်္ဂလားဒေ့ရှ်နဲ့တခြားဒေသတွေမှာအကာအကွယ်မဲ့နေမှုတွေကိုကျမတို့ဟိုဒီပုံရအားဖြင့်ဆွေးနွေးသွားပါတယ်အဲ့မှာမှအဓိကတိုက်တွန်းချက်တွေကအဓိကထွက်လာစဉ်းစားချက်တွေကတော့ခုနရိုဟင်ဂျာတွေကိုဒီ protection ပေါ့နော်ကာကွယ်မှုပေးဖို့ဒီပြည်တွင်းမှာရောပြည်ပမှာရောကာကွယ်မှုပေးဖို့လိုတယ်မှန်တကယ်ဒီ crisis ကိုဒီပြဿနာပြည်လည်သွားဖို့ဆိုလို့ရှိရင်မြန်မာပြည်တွင်းထဲမှာဖြေရှင်းရမှာဖြစ်တယ်အထူးသဖြင့်ဒီရိုဟင်ဂျာတွေပုံမှန်ကျူးလွန်ထားတဲ့ကျူးလွန်မှုတွေအတွက်တောင်းယူမှုတာဝန်ခံမှုကိုလုပ်ခိုင်းဖို့လိုတယ်နောက်အဲ့လိုလုပ်ဖြစ်လာဖို့အတွက်စစ်တပ်ကိုဖိအားပေးဖို့လိုတယ်စစ်တပ်ကိုအရေးယူဆောင်ရွက်ဖို့လိုတယ်ဆိုတော့လမ်းကြောင်းပေါ်မှာအခြေခံပြီးကျမတို့ဟိုဆွေးနွေးချက်တွေကအဲ့ဟာတွေပါပဲရှင်ဟုတ်အဓိကတော့အဲ့ဟာတွေအဓိကပေးပြီးဆွေးနွေးသွားရတဲ့ပုံပါဟုတ်
ဟုတ်ကဲ့အဲ့တော့ဒီနိုင်ငံဒီမြန်မာနိုင်ငံမှာဆင်ရလာတိမ်မှုကြောင့်ရိုဟင်ဂျာအရေးကိစ္စအပေါ်မှာနိုင်ငံတကာရဲ့စိတ်ဝင်စားမှုအလူးပေးမှုရော့မသွားစေဖို့ဆိုတဲ့ရည်ရွယ်ချက်လည်းပါတယ်လို့ကျမသိထားပါတယ်ဆိုတော့ဒီဆွေးနွေးပွဲမှာရောတကယ်ပဲမြန်မာနိုင်ငံမှာဆင်ရလာတိမ်မှုဖြစ်တာကြောင့်မလို့ဒီရိုဟင်ဂျာအရေးကိစ္စမှာနိုင်ငံတကာရဲ့စိတ်ဝင်စားမှုကတကယ်ပဲရော့ကျသွားတယ်လို့ဆွေးနွေးသူတွေကဆွေးနွေးကြပါသလားဘယ်လိုမျိုးဆွေးနွေးကြပါသလဲရှင
်မှန်ပါတယ်မြန်မာပြည်မှာခုလိုမျိုးဆင်ရလာတိမ်မှုဖြစ်လာတဲ့နောက်ပိုင်းမှာဒီရိုဟင်ဂျာရဲ့အရေးကိစ္စကိုနိုင်ငံတကာမှာဆွေးနွေးမှုတွေနှေးနေသွားတာမှန်ပဲဖြစ်ပါတယ်အဓိကဆွေးနွေးကြရတဲ့အထဲမှာအဲ့ဒါကိုလည်းထောက်ပြဆွေးနွေးပါတယ်နောက်တစ်ခုကကျမအနေနဲ့ထောက်ပြတာကတော့ဒီရိုဟင်ဂျာကိစ္စနှင်းနှိမ်သွားသည်ရှိတော့မရှိတော့ရိုဟင်ဂျာကိစ္စဒီမြန်မာပြည်ရဲ့အရေးဖြစ်တယ်မြန်မာပြည်ရဲ့အဓိကအကျဆုံးသောပြဿနာတစ်ရပ်ဖြစ်တယ်ဒါကြောင့်မို့လို့စစ်အာဏာသိမ်းနေတဲ့ကာလမှာပို့ပြီးတော့မှဒီကိစ္စကိုကျွန်တော်တို့ဖြေရှင်းဖို့လိုတယ်ဒီကိစ္စကိုအကြောင်းပြုပြီးတော့စစ်တပ်တွေကိုစစ်တပ်ကိုပေါ့နော်အာဏာသိမ်းစစ်ကောင်းဆောင်တွေကိုတာဝန်ယူမှုအစ်ပေးရင်းယူမှုတွေလောက်ဖို့လိုရပေါ့နော်ရိုဟင်ဂျာကိစ္စကိုတိကျကိစ္စရဲ့အနေနဲ့ကျမတို့စဉ်းစားလို့စဉ်းစားတာမျိုးမဖြစ်သင့်ဘူးအဲ့လိုမျိုးရိုဟင်ဂျာကိစ္စကိုတိကျကိစ္စရဲ့လိုမျိုးစဉ်းစားပြီးတော့ကန့်ကွက်နဲ့ဖြေရှင်းမယ်ဆိုလို့ရှိရင်ကျမတို့ကရေရှည်မှာအဖြေရနိုင်မှာမဟုတ်ဘူးဆိုတဲ့ဟာမျိုးတော့ကျမထောက်ပြဆွေးနွေးခဲ့ပါတယ်မှာ
ဟုတ်ကဲ့ရှင်မဝင်းနုအဲ့တော့ဒီမြန်မာဘက်ကအနေနဲ့ရောခုနမဝင်းနုပြောတဲ့တက်ရောက်ပြီးတော့ဆွေးနွေးတဲ့အထက်မှာမြန်မာဘက်ကရောကိုယ်စလဲဒီပေါ့နော်ပါပါသလားရှင်ဟိုဘသူတွေ
များမြန်မာဘက်က
ဟုတ်ကဲ့
မြန်မာဘက်ကဆိုသူကမြန်မာအစိုးရတွေပါတယ်တော့ဘသူမှသူတို့မဖိတ်ဘူးကျမတယောက်တည်းပါတာပေါ့ရှင်
အော်ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒီ NUG တို့ဘာလို့ဒီဘက်ကလူတွေလည်းမပါဘူးပေါ့နော
်NUG တို့ဘာလို့ပါတာမတွေ့ပါဘူးရှင်ဟုတ်အမမြန်မာဘက်ကရှူတောင်းဆိုတာအမဘသူရဲ့ရှူတောင်းကိုပြောတာလေ
ဟုတ်ကဲ့ဒီလိုပါအ
ခုစစ်တပ်ရဲ့ရှူတောင်းလားဘသူရဲ့ရှူတောင်းကိုပြောတာလေအမ
ဟုတ်အခုဆိုလို့ရှိလို့ရှိရင် NUG ရောစစ်တပ်ရောပေါ့လေ NUG ဘက်ကလည်းဒါသဘောထားပြောင်းလာတဲ့ဟာမျိုးတွေ့ရပါတယ်အရင်တော့ကလည်းဒါဒီလွတ်တော်အမတ်တွေပဲလေဒီဟိုရိုဟင်ဂျာဆိုတဲ့အုံနှုံးကိုသူတို့ဒါလက်မခံခဲ့တာကနေအခု NUG ဆိုပြီးတော့ဖြစ်လာတဲ့အခါမှာရိုဟင်ဂျာဆိုတာကိုလက်ခံလာတယ်အော်နောက်ခါရိုဟင်ဂျာအရေးမူဝါဒဆိုပြီးတော့သူတို့ပြောလာတယ်ဒါသူတို့ဘက်ကပြောင်းလဲလာတဲ့အချက်ပေါ့လေနောက်စစ်တပ်ဘက်ကတော့ဒါရိုဟင်ဂျာဆိုတာကိုသူတို့လက်မခံဘူးဆိုတဲ့သဘောမျိုးလဲပြောတော့ဒီမြန်မာဘက်ကပေါ့လေဒီလူတွေရဲ့အတန်ဒီလူတွေရဲ့ရှုမြင်ချက်ကိုထည့်သွင်းပြီးတော့ဆွေးနွေးတာမျိုးစဉ်းစားတာမျိုးပေါ့လေအဲ့ဒါမျိုးများပါသလားလို့ကျွန်မမေးတာပါရှင
်ကျမဟိုကျမစစနာကျမဖိတ်ကြလို့ကျမတော့တက်တယ်မှန်တယ်ဒါပေမဲ့အဲ့မှာစတက်ဘက်ကပါတာလဲကျမမတွေ့သလို NUG ဘက်ကပါတာလဲမတွေ့ဘူးရှင
်ဟုတ်ကဲ့ဟုတ်ကဲ့ဒီ NUG ရဲ့မူဝါဒနဲ့ပတ်သက်ပြီးတော့များထည့်သွင်းဆွေးနွေးကြတာရှိပါသလားရှင်အဲ့ဒီဟုတ်မဝေဝေနူကမဟုတ်ဖင်တယ်တခြားသူတွေကပေါ့နော်မြန်မာဘက်ကတော့ဒီရိုဟင်ဂျာရေးနဲ့ပတ်သက်ပြီးဘလောက်ဖြည့်ရှင်းလို့စိတ်ဝင်စားစိတ်ဟိုပြင်းထန်လာလဲဟိုဘလောက်တောက်ပါပဲဒီရိုဟင်ဂျာအပေါ်မှာမူဝါဒသဘောထားပြောင်းလာပြီလဲဆိုတဲ့ဟာမျိုးများဟိုဆွေးနွေးကြမှာပါပါသလားရှင
် NUG ရဲ့ policy နဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အထဲမှာဆက်သွင်းဆွေးနွေးကြတာမျိုးတွေ့ရပါတယ်ဒါပေမဲ့အဲ့ဒါကိုအထူးတလဲဟိုအခြေအနေဆွေးနွေးတာမျိုးတော့မရှိပါဘူးအမှတမတ်တယောက်နှစ်ယောက်ကနေပြီးတော့ဒီကိစ္စကို NUG ရဲ့ policy position နဲ့ပတ်သက်ပြီးတော့ပြောဆိုသွားတာမျိုးတွေ့ရပါတယ်ဟုတ်
ဟုတ်ကဲ့ပါရှင်။လူခွင့်ရလှှရှားသူမဝေဝင်းတို့အထူးပဲကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ကျေးဇူးပါအမ
။ဒီရီအမေရိကန်တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်အောင်ဂျိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဇူရူဖန်ယူမှုနဲ့လိုင်းတူမီတာတို့အပြင်ကျမတို့ဗီဒီယိုမြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းသိရှိနာဆင်နိုင်ပါတယ်။ဒီလိုမြန်မာအင်တာနက်ဆောင်မြင်တာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် python.ly/36fapfe နဲ့ nlink.com/download ဆိုတဲ့ web link ဆောင်မှာ application ရယူနိုင်ပါတယ်နော်။ဒီလိုမြန်မာတန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်ဗီဒီယိုအမေရိကန်အတန်းမြန်မာပိုင်းစီစဉ်ရဲ့2021ခုနှစ်ဇွန်လ16ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုကတော့သတင်းပတ်ရှင်ကဏ္ဍလေးကိုတင်ပြပေးမှာပါအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနောက်ပိုင်းမှာနားဆင်ကြရဖို့ရှိပြီးအခုအရင်ဆုံးတော့အင်ကာနီအညာချန်ဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးချင်ပါတယ်ချင်းပြည်နယ်မင်းတပ်ဖက်မှစစ်တပ်နဲ့ CDF ချင်းပြည်ကာကွယ်ရေးအဖွဲ့သားတိုက်ပွဲတွေဖြစ်ပြီးတဲ့နောက်အိုအင်းဆော့ဖြစ်ပြရတဲ့စစ်ဆောင်တွေရဲ့အဓိကလူလာချက်ကတော့လက်နက်ကင်ကြီးလုံးဝမရှိတဲ့ဘီကင်းလုံကြုံတဲ့နေရာပဲဖြစ်တယ်လို့စစ်ဆောင်တွေကအကူအညီပေးနေသူတူက VOA ကိုပြောပါတယ်။လက်ရှိမှာစစ်တပ်ကလမ်းကြောင်းတွေကိုပိတ်ထားတဲ့အတွက်စစ်ဆောင်တွေစီကိုစီးဝါးနဲ့ရိတ်ခါတွေထပ်မပို့နိုင်တာကြောင့်ရိတ်ခါပြတ်မဲ့အခြေအနေကျန်းမာရေးပိုင်းတကယ့်ကိုစိုးရိမ်စရာဖြစ်တယ်လို့လည်းမင်းတပ်စစ်ဆောင်စခန်းများစီမံခန့်ခွဲရေးကော်မတီကတာဝန်ရှိသူတို့ဖြစ်တဲ့ကိုယောဂီကပြောပါတယ်ကိုကျော်ကျော်သိဆက်သွယ်မြင်ရထားပါတယ်ရှင
်ကျွန်တော်ပထမဦးဆုံးသိချင်တာအခုကိုယောဂီတို့ဒီအကူအညီပေးနေတဲ့နင်းတက်ဘက်ကစစ်ဆောင်အစီအကကဘယ်လောက်များရှိပါလဲခင်ဗျဟ
ိုကျွန်တော်တို့စီမှာဟိုတရားဝင်စီရင်ပေါက်တာပေါ့နော်စီရင်ပေါက်တာထဲကတပေါင်းကျော်ပြီးရှိတယ်ဆိုတော့ဟိုခမ်းမ်းချင်းကတပေါင်းခွဲအဲ့ဒီတော့စီမားရစ်ခါလာတဲ့ပြတော့ကဒီကောမတီနေလေရစ်ခါဖြတ်ပြီးတယ်အဲ့ဒီနေရာမှာဖိန်းပေါက်တာကတော့တောင်းတောင်းနေရှိတယ်ဒါကကျွန်တော်တို့ပြီးခဲ့တဲ့ဟိုတိုက်ပွဲကြီးမစခင်တော့ခင်ဗျဟုတ်ကဲ့ပွဲကြီးကဒီရှေ့ရတိုက်ပွဲကြီးလေဒီအရာကစားဆောင်းဆောင်တိုက်ပွဲကြီးလေရှေ့ရတာတိုက်ပွဲကြီးလေဒီအဲ့ဒီတိုက်ပွဲသုံးနေရာလုံးကဒီအလေလောက်မှာဆိုတော့စစ်ဆောင်အများပြားကြီး
ဟုတ်ကဲ့
ဒါတော့ဒီဖြစ်ဆောင်တွေကအပြီးရှုကြတယ်ပြည့်တဲ့ခါကျတော့ဟိုဖြစ်ဆောင်တွေစရင်းကတော့အဖြစ် คนท้องนอกกาเราฟีดให้ทับฟีดอ่ะบ่เนา
ะ
นอกกาโอ้จะแม่ดีท้องเว้นจริงนะที่ตัวเรามาต่างเดือดถูกเลยตอนนี้อาการปกติสูงเลยตัวเรามาช่องอยู่จ้ะ
โอเคเนี่ย
แล้วก็ที่สองเน
ี่
ยต่อไปอ่ะโอเคจ้ะ
โอเค
ต่อไปอ่ะเนี่ยตัวฟีดช่องอยู่ที่ยากฟีดอ่ะ
โอเคเอริสิช่องนี่กูรู
้ว่า
โอเคเอริสิช่องนี่กูรู้ว่าเมนเทอร์มิวเนี่ยเมนเทอร์ปาวินจิงก็อยู่ดีป่ะเวล่ะ
โอเคล่ะคือว่าโอ้โหปฐมาตึกก็တော့คือเราเนี่ยเมนเทอร์ก็ช่วยกันทีติดปฐมาจิงก็ที่ป่วยจะเสร็จดีแล้วตะกี้มีสักตรงตัวตะกี้แล้วดุติยาไตป่วยปีได้อนิทามาซะซะซะก็เมนเทอร์มิวแกกูเป็นที่ดีเนี่ยถูกเลยTDS တော့လည်းတော့ YouTube တော့မခွဲဘူးအတကုန်ဖြစ်နေတာတော့အဲ့ဒီမှာစာပြီးပြတာဆိုတော့ဖြစ်ဆောင်နေတဲ့အစကမေ17 15ရက်နေ့မှာစာသာစာကလည်းမကြည့်နဲ့မြေထဲမှာအတကုန်ထူတယ်မြေထဲကလူတွေကိုဖမ်းတယ်လူသားတွေကဖြစ်လို့တယ်ဒီအဖြစ်ကြောက်ခိုင်းနေပြန်ပြီးတော့အမှတ်ကလိုက်တယ်အဲ့ဒီမြေထဲမှာဒါကဖြစ်ဆောင်နေတဲ့အစ
ဟုတ်ကဲ
့15ရက်လောက်မှာအဲ့ဒီမြေဖြစ်လာတော့အားလုံးပြီးတယ်ပြီးကြတဲ့အခါကျတော့ပြီးကြလေးဆန်းငါကစပီးတယ်စပီးပြီးတော့မှလိဆက်ရညွားတွေအကုန်လုံးပြီးကြတယ
်ဟုတ်ကဲ့ပါဟ
ိုလိဆက်ရညွားတွေဒါလည်းအဖြစ်ဖြစ်ဖြစ်မနေကြဒါလည်းသူတို့မှလည်းဟိုရောက်လာတဲ့အနေနဲ့အစ်ဆောင်ကိုအနေနဲ့ဦးကြီးကောင်းနေဒါတင်ကောင်းနေခရီးကောင်းနေမှအဲ့ခံတယ်အဲ့မှာဖြစ်ဆောင်နေစမယ်ဆိုတော့ဒီကူကဖြစ်ဆောင်နေပြီးတဲ့နေရာကတနေရာရှိတယ်ဆရာဟိုမှာမင်တမျိုးရဲ့တောက်ဆက်ချင်းနဲ့မင်တမျိုးရဲ့မြတ်ဖက်ချင်းကိုပြီးကြပြီ
ဟုတ်ကဲ့
ဆိုတော့ကျွန်တော်ပြည်ရာမင်းတမျိုးရက်သက်ဆံနေတယ်။ကျွန်တော်မျိုးရဲ့တောက်ကျချမ်းမှာဖြစ်ဆောင်ပြီးဖြစ်ဆောင်ဥယျာဉ်ထဲတော့9000ကျင်းခန့်ရှိနေ
။ကျွန်တ
ော်မျိုးရဲ့ရက်သက်ဆံမှာကျွန်တော်ဒီနဲ့ဝမတူတို့လုရှဲတို့ခွေးလေးတို့မချိန်တော်အဲ့ဒီကဖက်တီမှာကြတော့ဖြစ်ဆောင်နေအော်ရွာပေါင်းကတော်တော်များတယ်ကြာ
။ဟုတ်ကဲ့
ဖြစ်ဆောင်နေလက်ခံထားတဲ့ရွာပေါင်း89ရွာရှိတယ်။အဲ့ဒီ89ရွာထဲမှာဖြစ်ဆောင်ဦးရကမင်းတမျိုးရက်သက်ဆံမှာတပေါင်းကျော်လောက်ရှိတယ
်။ဟုတ်ကဲ့။
ဒါတော့ကျွန်တော်တို့ကအဲ့ဒီအနေထားမှာ main committee ဖွဲ့ရဲ့main township IDP camp management committee ဖွဲ့ရမှာဒီ IDP camp ကကိုယ်စားလှယ်တာဝန်ခံရလို့ဖိတ်ခေါ်တယ်။ပြီးရင်ကျွန်တော်တို့ကဒီ main committee ဖွဲ့တယ်။ဖွဲ့ပြီးတော့မှ main committee ဖွဲ့ရခြင်းအနေနဲ့ဒီရောက်လာတဲ့အစိုးရကြီးကိုအလုံးဒီကိစ္စဆောင်ယူပြီးတော့နော်အဲ့ဒါဝင်စုကြည့်တော့ဖွဲ့တယ်ဆိုတော့ကျွန်တော်တို့မှဖွဲ့လိုက်တဲ့အခါကျတော့ကျွန်တော်တို့မှစည်ရင်းပုတ်တယ်စည်မပုတ်တဲ့ညာလို့ရှိတယ်စည်ရင်းပုတ်တဲ့ညာရဲ့စည်ရင်းညာတပေါင်းကျော်ရှိတယ်ဟောဒါကဟိုစကားစကားပြီးလေကျွန်းလာကျွန်းလာပိုင်းတစ်တော့မတိုင်းခင်မှာကျွန်တော်မှစည်ပေါ့တာဆိုတော့ကျွန်းလာမှာအစောပိုင်းကကျွန်တော်ပြောပြတယ်ဖွဲ့ညာပြီးရင်ခရီးစံ၆ဆုံးတိုက်ပွဲရှိအောင်တိုက်ပွဲဒီမှာဒီစကားစကားဖြူစစ်တယ်တကုံစင်လာတယ်ဖြူစစ်စင်လာတဲ့နေရာမှာသူကလက်မျက်ကြီးအပန်းကကျွန်တော်စစ်တီရှောင်းပထမနဲ့အတိုင်းပါကြားနေရတယ်စစ်တီရှောင်းနဲ့ဆက်ပြီးတယ်တချို့ကလည်းအစောပိုင်းကျွန်တော်ပြင်ဆင်တယ်လို့ပဲတော့ခေပြီးတယ်တချို့ကတော့လည်းဒီမကွေးတိုင်းကိုပြီးတယ်ဒါစစ်ရှောင်
းဆို
တော့ကျွန်တော်ကျွန်တော်မှာဆင်းရဲကတော့မမြင်တော့ဘူးပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီစစ်ရှောင်းတွေမှာဟိုနောက်လို့တက်ကြီးရွယ်ဦးတွေကိုဝင်ဆောင်အမျိုးသမီးတွေကလေးငယ်တွေလည်းပါမှာပေါ့နော်
ဟုတ်ပါတယ်ဗျဟိုကိုယ်ရင်းဆောင်မြို့သမီးကလည်းကျွန်တော်တို့အေးအရာကျွန်တော်တို့စေင်းပတ်တာတင်အောင်ပြရလို့ရှိတယ
်။ဘော
ထဲမှာကလေးမျိုးတယ်ဤဆရာမှာကလေးမျိုးတဲ့လူတဲတူကိုဆက်ရောက်ဝင်ပြရှိပါတယ်။ဟုတ
်ဟုတ်ကလေးငယ်တွေရောဘယ်လောက်များရှိလဲ
။တကြီးရွယ်အိုးဟုတ်ကဲ့။တကြီးရွယ်အိုးနဲ့ပတ်သက်လို့ဆိုရင်တကြီးရွယ်အိုးရဲ့လုံးဝ indigenous people တွေပါပါလေ။
ဟုတ်ကဲ့
ဒီတော့ဟိုရက်တော့ရေအစီထိုးထားတဲ့ဟိုအွားကြီးဒီပိုးပွားတွေပါနေသူတို့ကလည်းဟိုလုံးဝပြေးနေကြပါတယ
်ဟုတ်ကဲ့ခင်ဗျာတလင်းငယ်ရောဘယ်လောက်လောက်များရှိလဲကိုရင်ကိုရောက်ပြီးတည်နော
်ကလေးအများဆုံးတော့ကျွန်တော်ကလေးငယ်ပဲကြာ
ဥ
ပမာကျွန်တော်တို့ကဟိုပြီးလာတဲ့အနေထားမှာကလေးငယ်ပေါ့နော်ဘယ်လောက်ရှိမလဲဆိုရင်ကျွန်တော်တို့ဆွေးရရတော့ကလေးငယ်ကကျွန်တော်ရခိုင်ဖို့ပုံများတယ်ကြာ
ဟုတ်ကဲ့
တော့အောက်မဲ့ဆိုဆက်ပြီးအောက်ကလေးတက်ပြဝင်းတင်ကလေးတော်တော်များပါလေ
ဟုတ်ကဲ့တမန်ဆိုတော့အခု
ကမှပေါက်ခွေးလိုက်လို့ဟုတ်ကဲ့
ပြောပါဘူး
ပြောပါဆက်ဟုတ်ကဲ့ဆိုတော့ဟိုကျွန်တော်တို့ sister စီစဲရဲ့မှာခဲ့ပြီး sister ခံလိုက်တော့ ီစင်တောက်ကလေးကလည်းတော်တော်များတယ်။ဒီထောက်ကြီးအောက်ကလေးကလည်းတော်တော်များတယ်။ဒါနဲ့အများဆုံးကတော့စင်တောက်ကလေးကိုများပါတယ်။ထောက်ကြီးအောက်ကလေးကစင်တောက်ကလေးထက်တော့မများဘူးပေါ့
။ဟုတ်ကဲ့ကော။အခုအဲ့ဒီဘက်မှာရာဒီဥကရောဘယ်လိုရှိနေလဲကိုယောဂီ
။ရာဒီဥတုကကျွန်တော်တို့မှာမိုးရွာတာတပတ်တပတ်လောက်ရှိပါပြီ
။อื
มเออยาที่จะได้ตัวซื้อมาอื
ม
ฉะนั้นตอนประมาณก็มูยาโมยาที่ซื้อรู้สิเนี่ยว่าโหไฟตัดแกตะนี้ก็ไฟตัดอ
ื
มอย่างที่จะเสร็จมันไม่อยากตะนี้ก็ไฟตัดแกโมอ่ะโซยตรงตัวตะกงจ๋าเลยอะไรโมดาพี่เลยสรุปคือที่ช่องนี้เนี่ยตอนแรกมาทีนี้ยาที่อีกตัวนี้มีทําเนี่ยมีอย่างเลยสรุปตัวยีสีก็เจอตัวนี้ก็อาจจะไม่ทันหมู่เนาะ
ဟုတ
်ကဲ့တကယ်တကယ်တက္ကအလုပ်နေနိုင်တယ်။ဒါနဲ့ရည်ရှိချက်တော့ချမ်းသာလာပြီ။ဘလော့ပြန်ဝင်ရှော့ရီစာဖြစ်လာမယ်။အဒီအတက်အန်ဆူရင်းရတဲ့အစမရေးတိုင်းရှိလာနိုင်တယ်။ဒါကဟိုမူရာကြီးရဲ့အမိထား။ဒီနောက်တစ်ခုရှိတာကကျွန်တော်တို့ရဲ့စာနာကြီးစာပါ။ဟုတ်က
ဲ့။ဆို
တော့စာနာကြီးခါကလည်းဒီစာကစာ26ဆင်လာတဲ့နေရာလေးကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့စာနာကြီးစာ top 10ကျောင်းမှာဒီကသိစမပြီးတော့စကားသာသူစစ်စစ်လာ
။ဟုတ်ကဲ့။
ဒါကြောင့်ကျွန်တော်တို့မှာဟိုစစ်ပီးဆောင်နေတဲ့ဒီကားတွေထပ်ပုံတန်းတောင်းပြီးပိတ်တော့တာကတပတ်လောက်ရှိပါ။ဒ
ီလိုစစ်ဆောင်နေဒီလောက်ရေးတွေ့ရှိတဲ့စစ်ဆောင်တွေအတွက်ဟလာလိုအပ်ချက်တွေကတော့များမယ်ဆိုတာတော့သိကြပါတယ်။ဆိုတော့အဲ့ဒီလိုအပ်ချက်တွေထဲမှာအခုအချိန်မှာအလိုအဆုံးကဘာများရှိနေလဲကိုယောဂီ
။ဟုတ်ကဲ့ပါ။ကျွန်တော်တို့ဒီဆောင်လေးအဆက်ပြောတယ်ကျွန်တော်တို့ချက်ချင်အကုန်ပြီးရပြန်ဆိုင်ဒါပေမဲ့ကျွန်တော်တို့အတွက်အလေးအဆုံးအရာကကျွန်တော်တို့အဖြစ်ဆုံးဘယ်ကိစ္စရရလဲဟိုလက်လက်ဆိုင်တွေလုံးဝမရှိရတဲ့ဖြစ်ဆုံးကလည်းဆိုတော့ number 1ဆောင်ပါဆုံးပါဟိုကျွန်တော်တို့လည်းလို့ပါလေဟိုစပီရှယ်လေးကိုလို့လိုက်မယ်ပါလို့အဆုံးလက်ဆိုရင်ဒါလက်လက်ဆိုင်မှာရှိတဲ့ဒီ internet data တွေတခုပေါ့နော်ဒီမျိုးလေးတခုအလိုရှိပါတယ်တဲ့တို့ရတယ်
ဟုတ်ကဲ့
အားလုံးရဲ့ကျွန်တော်တို့စီအီကိုပဲဖြစ်တာ
ဟုတ်ကဲ့
တစ်ခုကစာနာရေးစာပါဖြစ်ဆုံးပြီးကျွန်တော်စာနာရေးစာရှိနေတာဆိုကျွန်တော်တို့အတွက်ဒါကလည်းလုပ်ဆိုကျွန်တော်တို့အမှုအဆောင်ရဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့သူတို့တွေသူတို့ကိုကူညီဖို့ထောက်ပံ့ဖို့အကူအညီတွေကိုရောကိုယောဂီတို့ပဲလို့များရနေပါလေ
ဟုတ်ကဲ့ပါလောလောလောဆယ်ဒီကျွန်တော်တို့မှာဟိုအကူအညီထောက်ပံ့ပြီးပြီးခဲ့တဲ့ဒီထောက်ပံ့တော်နေမဖြစ်ခင်မှာကျွန်တော်ဒီမှာကဒီကျေးဇူးရှင်ကိုတိုင်းတာမျိုးကိုမောင်နှမတွေကထောက်ပံ့တာမျိုးကျွန်တော်ရရှိပါတယ်။ဒါတော့ဟိုဆိုလိုတာကတော့ local private donor စီကကျွန်တော်ရရှိပါတယ်။ဒီ international agency တွေဖြစ်တဲ့ UNWFP တို့ ICRC တို့ MRCS တို့စီစားတဲ့ကျွန်တော်တို့ရရှိတာမျိုးမရှိသေးပါဘူး။သူတို့နဲ့အဆက်အသွယ်တစ်ခုရှိပါတယ်။သူတို့ဒီမှာလည်း competition နေရာမျိုးကျွန်တော်တို့ကြားပါတယ
်။ဟုတ်ကဲ့ဆိုတော့
သူတို့အမှန်
ဒီကဘာလဲဆိုတော့အကူအညီတွေကခုနပြောသလိုပေါ့ပေးနေလို့ရှိတာတော့မှပဲမရသေးတဲ့အနေအထားဖြစ်နေရဲဆိုရဲအခါကျတော့ကိုယောဂီတို့စူးစီးလို့ရသမျှအကူအညီတွေကိုရောဒီဆစ်ဆောင်တွေစီတရရောက်အောင်ပို့လို့ပေးလို့ရနေပါရဲ့လားကိုယောဂီဘယ်လိုအခက်အခဲတွေရောရှိနေပါလဲ
ဟုတ်ကဲ့ပါဒီတော့ကျွန်တော်တို့ဒီမှာအစောပိုင်းကတော့လမ်းကြောင်းပြည့်မယ်ဒါဟိုအယူအဆဆုံးပြောရမယ်လန်တော့ပုံမဲ့နေတာမှာကူညီလာတဲ့ attention နဲ့တိုင်တာနေလဲကျွန်တော်တို့ကကျွန်တော်တို့ရွာကြည့်ရင်ကျွန်တော်တို့ပို့ဖို့လဲဒါပေမဲ့ကျွန်တော်တို့ဒီတော့နာကတည်းကတော့ကင်မှာသာစားထမ်းတယ်ဟိုအကုန်လုံးဝန်လာတဲ့ကားတွေကိုဖြည့်ဖြည့်တယ်ကျွန်တော် campaign ချင်ကျွန်တော်တို့ရဲ့ရစ်ကားတဲ့ကား safety ခန့်ကတည်းကတော့ကင်မှာလောကပြင်နေသွားတယ်ပြီးရင်ကျွန်တော်တို့ကူညီနေတဲ့ဒီမှာကဟိုစေတနာရှင်မျိုးပုံမှန်မှတ်ဒီကဖတ်ပုံလောက်တော့ကိုကြီးလေးနဲ့အကူကြီးဆက်လက်ဖတ်နေတယ်။ဒါတော့ဒီဖတ်ပုံလောက်တော့မှလုံးဝအိခါပြတ်သွားတယ်ကျွန်တော်စတတ်မှောက်ရှိပြီ။ဒါတော့အစိုးပိုင်းလာတဲ့ဒီခါလေးပဲကျွန်တော်လက်ပတ်နေသေးတယ
်။ဒီ
တော့တော့မှသွားတဲ့လူတွေကလည်းအိခါပြတ်ပြတ်ဖြစ်ရမရှိဘူး။ဒါတော့နည်းနည်းပဲဟိုတော့တော့စကားစားကိုကြောက်လို့တော့တော့မှသွားပြီးတော့မှဒုံကျနေတဲ့မျိုးကမှမဟုတ်တော့ဘူး။ဒီခါနည်းနည်းပဲပြေသွားထိုင်ကြတယ်။ဆိုတော့ကျွန်တော်မှဒီခါအချိန်လေးနဲ့ကပ်ပါရင်ချိန်ရတကယ်ကိုဖူးရဖြစ်ပါတယ်။
ခုလက်ရှိဒီနင်းတက်မျိုးပေါ်နေနင်းတက်မျိုးနဲ့အနီးနာဟိုဒေတာတွေရဲ့အခြေအနေကရောဘယ်လိုရှိလဲကိုယောဂီ
။ဟုတ်ကဲ့ပါ။ဒီတော့ စကားစကားမင်းတမျိုးပေါ်မှာသူကရေဝင်ကဲ့အနေနဲ့ဒီပြေကြထားတဲ့နေရာလေးရှိပါတယ်။ဒီတော့အဓိကဖရာကြောင့်ရှိနေ၊ပုံစံကြောင့်ရှိနေ။ဒီနေရာမှာတရားဝင်ကဲ့အနေနဲ့ကြီးညာပြီးတော့မှအဖြစ်ဆောင်မျိုးကံရနဲ့ခံနေတယ်။ဒါတော့ဖြစ်ဆောင်မျိုးအနေနဲ့တစ်ခုတော့ကတော့ဟိုရွာမှာအရင်ကချင်းလာတယ်ကြတိဒီကံမရချင်းရောဆာနာရစ်ခေါ်ရန်ကခင်လာတဲ့အချိန်မှာမင်းတို့ပြန်ကြတာအခုချိန်ကြီးတချို့ဆီဆောင်ပြန်နေကြတော့လေဒါနဲ့သူတို့ရဲ့ဒီစိတ်ထဲမှာရှိနေတာကသူတို့ရစ်ခေါ်ရှင်ကြီးတော့ပြန်ပြီးနေဆိုတဲ့အနေအထားမျိုးရှိနေပါတယ
်။
ကာကာဆာကျဲဟိုပါတဲ့ဆီဆောင်စခန်းတွေမှာသူတို့ဆိုးနေနေတာကကာကာဆာကိုတခြားခံတော့မယ်လူသားတစ်ပါးရဲ့အထက်မှာအတုံးပြည့်မယ်ဆိုတာမျိုးဆိုတော့သူတို့အရေးဆိုးနေတာ
ဆိုအရင်စစ်ကောင်စီကဖွင့်ထားတဲ့
ဝန်တော်မှာ
ဟုတ်ကဲ့ခင်ဗျာစစ်ကောင်စီကဖွင့်ထားတဲ့ပကန်းတွေမှာရောလူကဘယ်လောက်များရှိနိုင်ပါလဲ
ဒီကအရင်ကမများဘူးကြာဟိုစစ်ကောင်စီကဖွင့်ထားတဲ့နေရာက8နေရာနဲ့10နေရာလောက်ရှိတယ်ဒီကအဲ့ဒီတနေရာမှာမှအလုံးဆုံးကmaximum ဦးကြီးက300လောက်ခုပြီးတယ်တန်တပြေရနေရာက300ကျော်ဝန်းကျင်ခန့်နေတယ်တချို့ကလည်းမြို့ရဲမှာပြန်သွားတယ်ကိုယ်အကုန်နေကြတယ်ဆိုတော့လောကအပြင်ထွက်နေရဘူ
း
ပြီးရင်တခုရှိတာကဟိုမျိုးနဲ့ပြန်သွားတဲ့လူတွေအနေနဲ့လည်းလောကရိတ်ခင်ဆရာမရှိတော့လို့ပြန်သွားတဲ့အနေအထားမျိုးဖြစ်တယ်ဒါနဲ့သူကလည်းနည်းနည်းလေးအဆင်ပြေတော့တက်ပြေးလဲဆိုတော့ဒီပုံစံမျိုးကတော့ပြီးသွားမှမျိုးပ
ါဟုတ်ကဲ့ခင်ဗျာကိုယောဂီရဲ့အမြင်ပေါ့လေနော်ကိုယောဂီယူစားတဲ့ကိုယောဂီရဲ့ကိုယ်တိုင်အကူအညီပေးနေသူဆိုတဲ့အခါကျတော့ဘယ်လိုအခြေအနေမျိုးရောက်မှသာအခုအိုးရင်ဆုံးပြီးတော့ထပ်ပြေးနေရတဲ့စစ်ဆောင်တွေသူတို့ရဲ့ကိုယ်ကိုယ်ရင်ကိုပြန်လို့ရနိုင်မယ်လို့ကြိုကြီးယူဆပါတယ်
။ဟုတ်ကဲ့ပါဆိုတော့ဟိုကျွန်တော်တို့အနေနဲ့ကတော့ဒီဒေါ်လာကြီးကလည်းလုံးဝပြီးဆုံးသွားပြီဆိုတော့ကျွန်တော်တို့စစ်ဆောင်တွေချပြန်လို့ရပြီလို့ကျွန်တော်မြင်တယ်။ဒါကျွန်တော်တို့ပြောကြည့်အခုခေါ်ဖြစ်ပါတယ်။ဒီမတိုင်းကျွန်တော်တို့ပြန်မယ်ဟိုဒီ CPS နဲ့စကားဆောင်နဲ့စစ်ထပ်ပြေကိုထပ်ပြေးရမယ်ဆိုတော့ပထမအချိန်တော့ကတော့ကျွန်တော်ကဟိုလက်လက်များများပြီးလာတယ်။ဟိုဒါမဲ့ဒုတိယအချိန်ပြီးခုဆိုတော့လက်များကောင်းလက်များနိုင်တယ်။ဟိုအန်ဒရီတက်ဖုန်းတစ်ခုနဲ့ပြန်ပြီးထိုင်နေပေါ့။အဲ့တော့ကျွန်တော်တို့လုံးဝအင်ဂျင်ထိုင်နေနေတာကဒီဒေါ်ထိုင်ပြီးမှကျွန်တော်စစ်ထမ်းတဲ့ဆက်အင်ဂျင်ထိုင်ပါမယ
်။ဟုတ်ကဲ့ပါကိုရောဂီ။ကိုရောဂီဗာများထပ်ပြီးတော့ပြည့်စုံပြောချင်ပါသေးလေခင်ဗျာ။
ဒီကနေ့ကျတော့အတိအကျကတော့ကျွန်တော်တို့အနေနဲ့ဟိုကြီးစုတင်ဆရာပေါ့နော်ဒီမှာကောင်းတဲ့တိုင်းတိုင်းမျိုးပုံပေါ်လာတဲ့ဖြတ်ပန်ပြီးတဲ့ဆန္ဒရိက္ခာကိုကျွန်တော်လက်ခံရရှိတယ်ဒီတော့လည်းပဲဒီကနေ့ကတက်တော့ကစားပြီးတော့မှကျွန်တော်ဆက်ပုံလုပ်တဲ့နေမှာဖြစ်ဖြစ်လာတဲ့နေတိုင်းမှာကျွန်တော်ဆန္ဒရိက္ခာပြတ်သွားတယ်ဒါကြောင့်မတ်တိဆိုကျွန်တော်ပြောချင်ပါတယ်ကျွန်တော်ဒီဆန္ဒရိက္ခာတွေဒီကျွန်တော်တို့နောက်ပတ်တော့ဒီကျွန်တော်ဖြတ်ပြီးတော့မှတောင်းခံနိုင်မှာဒီလိုပြောလာမယ် solution တော့ကျွန်တော်အခက်အခဲတော့ကြုံလာပါမယ်ဒီလိုနေရာမှာဆိုတော့အခက်အခဲလို့ပြောတော့ something ပြီးသွားပြီးတော့မှဘောပေါ်မှာဟိုအခက်အခဲတွေကျန်နေတဲ့နေထိုင်ရှိနေပါတယ်ဒါကဟိုအပတ်ကြီးအခက်အခဲမျိုးပြောခင်ပါတယ်နောက်ပတ်အခက်အခဲမျိုးကျွန်တော်ပြောခင်တာကတော့ကျွန်တော်တို့ဒီဒီဟိုတတိလုံးအတိုင်းပါနေတဲ့တောထိုင်လုပ်တဲ့နေရာမှာကိုယ်ယူပြကြတာကိုလည်းရှိရှိတယ်နဲ့ဒီတိုင်းမှာဆိုလို့ရှိရင်တော့အားလုံးကဒီကောပူပေါင်းပါမယ်ဆက်စပ်ကြမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ညံ့ညံ့ဆုံးတော့ဟိုအမြဲဆုံးဒီမိုကရေစီပြန်လည်ရရှိနိုင်မယ်အမြဲဆုံးအနေနဲ့ကျွန်တော်စတစ်ကောင်တို့ပြင်မယ်အာကိုယ်ထပ်ပတ်ပြင်မယ်ဆိုလို့ရှိရင်တော့ပြင်စီပြပါမယ်ဟုတ်ကဲ
့ဟုတ်ကဲ့ပါကိုယောဂီဒီအန်ဒရယ်ကင်းစင်ပါစီပြီးတော့စင်ပြပြနဲ့ထောထောမှုမှုလုပ်ငန်းတွေလုပ်ဆောင်နိုင်ပါစေလို့ဆုတောင်းပေးပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီကတော့
ကိုချစ်တော်သိန်းစီစဉ်တင်ဆက်ခဲ့တဲ့အင်္ဂါညတာဆင်းရဲကအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုကတော့သတင်းပတ်ရှင်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြပေးပါမယ်ကိုအောင်အောင်စီစဉ်တင်ဆက်ထားပါတယ်ရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဂျနီဗာမှာတွေ့ဆုံတဲ့အခါထောင်သွင်းချင်းချခံထားရတဲ့ရုရှားတိုက်ခိုက်ကောင်းဆောင်အလက်ဆီနေဗယ်နီကိစ္စအပြင် တခြားကိစ္စရပ်တွေကိုလည်းဆွေးနွေးဖို့ရှိပါတယ်။နယ်ဇနီရဲ့လက်စားမှုတိုက်ခိုက်ရေးအဖွဲ့ကိုလည်းအစွန်ရောက်အဖွဲ့အစည်းအဖြစ်မော်စကိုတရားရုံးကမကြသေးခင်ကတက်မှတ်လိုက်တာပါ။အခုအချိန်မှာအမေရိကန်ရုရှားဆက်ဆံရေးဟာပိတ်အစမပြေဖြစ်နေတယ်လို့လည်းနိုင်ငံခေါင်းဆောင်တွေကပြောထားကြပါပဲ။အခုလိုတွေးဆုံကြတာပါ။ဒီထေတီးတွေးဆုံပွဲဟာဘိုင်ဒန်ဖို့နိုင်ငံခြားဆက်ဆံရေးတည်တည်ငြိမ်ငြိမ်ရှိလာမလားဆိုတာနဲ့ပတ်သက်ပြီးတော့တွေးမြင်နိုင်မယ်။အခွင့်အရေးတရဖြစ်တယ်လို့လည်းဆိုပါရယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကအခုလိုပြောပါရယ်
။ Russia chooses to continue.to act aggressively.
ရှောင်းနေနဲ့ရှေ့ဆက်ပြီးတော့မစင်ချင်လောက်လာမယ်ဆိုရင်တော့သမရအင်းနဲ့ဒီကိစ္စရဲ့ပေါ်ကံတွေခဲ့တယ်လို့ပြင်းပြင်းထန်ထန်တုံ့ပြန်သွားပါမယ်လို့သူကပြောပါတယ်။ဆွေးနွေးမဲ့အကြောင်းအရာတွေထဲမှာရုရှားမှအခြေစိုက်ဆောင်ရွက်တယ်လို့တင်ပြရှိတဲ့ online ဆက်ကားတွေကအမေရိကန်ရဲ့စားတောက်ကုန်နဲ့စွမ်းအင်ထောက်ပံ့ရေးလမ်းကြောင်းတွေကို online ကနေထိုးပေါက်ဝင်ရောက်တိုက်ခိုက်တဲ့ကိစ္စရဲ့နဲ့ဒီလိုပြင်းမှုကျူးလွန်သူလို့ယူဆသူတွေကိုအမေရိကန်ကိုလက်ပြောင်းပေးဖို့ကိုလည်းသမရဘိုင်ဒန်ကတောင်းဆိုနေလို့မျှော်လင့်ရပါတယ်။ပူတင်ကလည်းအမေရိကန်အနေနဲ့ဒီအတိုင်းပြန်လုပ်ပေးမယ်ဆိုရင်တော့ဒီလိုတောင်းဆိုမှုမျိုးကိုလက်ခံကောင်းလက်ခံနိုင်မယ်လို့ရုရှားသတင်းဌာနကပြောထားတာပါအမေရိကန်တော်ဝက်လောက်ကတော့ဘိုင်ဒန်အနေနဲ့ပူတင်နဲ့ညှိနှိုင်းဆက်ဆံနိုင်တဲ့အဆန်းစာရှိတယ်လို့ယုံကြည်ကြောင်း ABC It's Us စစ်တမ်းအများသိရပါတယ်ဒါပေမဲ့လည်း Republican အမတ်ချိုးကတော့ဘိုင်ဒန်အနေနဲ့ပူတင်နဲ့တွေ့ဆုံနေသလားစိုက်ဘာတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့လုံလုံလောက်လောက်တုံ့ပြန်နေလားဆိုတာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်နေကြပါတယ် Texas ပြည်နယ်က Republican အောက်လွှတ်တော်အမတ် Mike McCall ကအခုလိုပြောပါတယ
် President needs to demonstrate to Putin there will be consequences to
မှအနေနဲ့ပူတင်သူဒီတိုင်းဆက်လုပ်နိုင်မယ်ဆိုရင်တချို့ဆက်တွေကဒါရင်ဖြစ်လာလိမ့်မယ်ဆိုတာမျိုးလုံလောက်အောင်လုပ်ပြပေးထားဖို့လိုပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲကမှခက်တင်းလုပ်ပြထားတာပါတခက်ပိတ်ဆို့မှုတွေဟာထိရောက်ပြီနဲ့ဒီအချိန်ဟာလက်တုံ့ပြန်မှုစဉ်းစားတဲ့အချိန်ရောက်ပြီလို့ထင်ကြောင်းသူကပြောပါတယ်။သမ္မတနှစ်ဦးဟာဒေတာရင်းလူမျိုးရေးကိစ္စရပ်တွေအပြင်နျူကလ িয়ার လက်နက်တပ်စင်တဲ့ကိစ္စသဘာဝပတ်ဝန်းကျင်ချင်းတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြလိမ့်မယ်လို့ခန့်မှန်းထားပါတယ်နော်။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုကိုအောင်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။ဝေဖန်အကြံပြုချက်တွေကိုဖိတ်ခေါ်ပါရစေ။အခုကတော့သတင်းချင်းချုပ်ကိုမတ်အင်ချင်းနိုင်ငံတလက်ပြောပြပေးပါမယ်ရှင်။
ကျောင်းသံဃာရင်းနေဒုတိယမြောက်နေ့တရားရုံးချင်းတယောက်လာတဲ့ဒေါက်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းမွန်နေတယ်လို့ကိုကိုကအပြည့်အဝယုံကြည်မှုရှိနေကြောင်းလဲသူ့ရဲ့အကျိုးဆောင်ရှိသည့်တဦးဖြစ်တဲ့ဒေါ်မင်းနစ်ဆိုက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။နေပြည်တော်တည်ထောင်တရားရုံးမှာမနေ့ကဒေါက်ဆန်းစုကြည်အပေါ်ဆက်ဆူထားတဲ့အမှုတွေတဲကသမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့တတွဲတဲ့အမှုဖြစ်တဲ့တဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုစတဲ့အမှုနှစ်ခုကိုစစ်ဆေးခဲ့ပါတယ်။တရားပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့အပြန်အလှန်တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်တောင်းတသိန်းကျော်ထိရောက်ရှိလာနေတဲ့အတွက်ဒေသခံပြည်သူတွေရဲ့တောင်းဆိုမှုကြောင့်စစ်ကောင်စီကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကိုယာယီရပ်ဆိုင်းထားမှာဖြစ်ကြောင်းဒေသခံ PDF အဖွဲ့ကအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကီနီအမျိုးသားများကာကွယ်ရေးတပ် PDF ရဲ့ကြေညာချက်မှာဒေသရင်းရှိငြိမ်းချမ်းရေးအဖွဲ့အစည်းတွေနဲ့ဘာသာရေးကောင်းဆောင်တွေကနေနှစ်ဖက်တိုက်ပွဲတွေယာယီရပ်ဆိုင်းထားစီလူကြောင်းတောင်းဆိုလာတဲ့အတွက် KNDF တပ်ဖွဲ့တွေအနေနဲ့တောင်းဆိုချက်တွေကိုလက်ခံပြီးထိုးစစ်တွေကိုယာယီရပ်ဆိုင်းထားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့ကိုယ်ရေးမှတ်တမ်းစီးရင်ပြုစုချက်တွေနဲ့ပတ်သက်ရင်အပြည့်အဝကာကွယ်ဆောင်ရွက်ပေးနေကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကအင်္ဂါနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာအပါအဝင်Delta coronavirus မျိုးကွဲတွေကူးစက်နေတဲ့အခြားနိုင်ငံတွေကလာတဲ့ခီးသွားတွေအနေနဲ့မဖြစ်မနေ quarantine ဝင်ရမှာဖြစ်တယ်လို့ Netherlands အစိုးရကအကြေညာချက်ထုတ်ပြန်လိုက်ပါတယ်ဗြိတိန်၊ဘင်္ဂလားဒေ့ရှ်၊မြန်မာ၊နီပေါ်စတဲ့နိုင်ငံ၄နိုင်ငံကိုအလို့ဆိုးရင်ပွဲရနိုင်ငံတွေဖြစ်သတ်မှတ်ကြောင်း Netherlands နိုင်ငံ RIVM ရဲ့ဂျွန်လ14ရက်နေ့အကြေညာချက်မှာဖော်ပြထားပါတယ
်။နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်အင်ချင်းနိုင်တင်ပြပေးခဲ့တာပါရှင်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုတွေကတော့ကိုရဲမွန်နဲ့ကိုခင်မောင်စိုးမင်းတို့ဖြစ်ပါတယ်။ကျမတို့ရဲ့အင်ဂျင်နီယာတွေကတော့ဂျီနီကွတ်နဲ့ဇူဘဲလ် LTF တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီအစီအစဉ်တွေကိုတော့လိုင်းနိုမီတာ31 32 51တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်။ မြန်မာပြည်သူပြည်သားအားလုံးနဲ့သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေချပါစေချင် VOA ကိုအားပေးနာဆင်တဲ့အတွက်လည်း VOA 1.2.1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိတဲ့နေ့ကောင်းနေ့ရက်ပြည့်ကိုပိုင်ဆိုင်နိုင်ကြပါစေချင်ကျွန်မသင်္ကေတထားပ
This program has come to you from the Voice of America, Washington.